Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ20ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00လိုင်းနိုမီတာ1925-32နဲ့လိုင်းလတ်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါခင်ဗျာ
ကျမတင်ပြထိုက်ပါရှင်ဆီးရီးယားနိုင်ငံမျိုးတော်အနေအစိုးရလိုလားတဲ့တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်45ဦးနေပါတေဆုံးခဲ့ပါတယ်အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆက်မှာပိတ်မိနေတဲ့ဒုက္ခသည်6000ကျော်ကိုမြန်မာဘက်ကပြန်လည်လက်ခံဖို့သဘောတူညီတဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့ကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
ဟုတ်ကဲ့ပါခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေပြန်လာကြမဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဘယ်လိုပြင်ဆင်ဆောင်ရွက်နေပါသလဲ
အခုရှင်းအောင်ပြလိုက်တဲ့စီရင်ဟိုအခုတော့ဆက် immigration ကနေပြီးတော့စီစစ်ဆောင်ရွက်တဲ့ပုံစံပေါ့ဒါကတော့ verification ဆောင်ရွက်တဲ့ process ကတွားနေပြီအဲ့တော့ဒီဘက်အတွင်းလောက်ဆိုလို့ရှိရင်ပြီးနိုင်
ဒီအကြောင်းသတင်းတွေပြီးမှတင်ပြသွားဖို့ရှိပါတယ်တခါမြန်မာပြည်မြောက်ပိုင်းကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတာကြောင့်ပြည်သူတွေဘလို့အခက်ကြုံနေရသလဲဆိုတာကိုနားဆင်ရမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှာဘယ်လိုမြန်မာကျောင်းသားတွေအတွက်ပညာအခွင့်အလမ်းရှိသလဲဆိုတဲ့ပညာရေးပြပွဲအကြောင်းကိုလည်းတင်ဆက်အောင်ပါ။အဲ့ဒီနောက်မှာတော့တလောကဖြစ်ပွားခဲ့တဲ့ Florida ပြစ်ခတ်မှုနောက်ပိုင်းမှာဒီတနတ်နဲ့ပြစ်တဲ့အစုလိုက်ပြုံလိုက်တည်ဆုံမှုတွေနောက်ထပ်မဖြစ်ရအောင်ဘလို့ဖော်ထုတ်ကြမလဲဆိုတဲ့အာနာဘိုင်းတွေရဲ့ဆောင်ရွက်ချက်တွေကိုလည်းကြားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်မှာတော့အခုရင်ဆုံးနောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုဝင်းမင်းတို့ပြောပြပေးပါဦးခင်ဗျာ
။ Syria နိုင်ငံမြို့တော်ဒမတ်စကတ်အနီးကသဘုံတို့ထိန်းချုပ်ရာအရှေ့ပိုင်းဂူတာမှာဒီကနေ့အင်္ဂါနေ့အစိုးရလူလာတဲ့တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးလူပေါင်း45ဦးသေဆုံးရတဲ့အကြောင်းဆီးရီးယားစီရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်မနေ့တနင်္လာနေ့တုန်းကလည်းလေကြောင်းကနေတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်လူပေါင်း100နီးပါးတေဆုံးခဲ့ရတယ်လို့ပြည်တွင်းအခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုထားပြီးဒါဟာဆိုရင်2015ခုနှစ်ကတည်းကအစလို့မတီးမငိမ်ဖြစ်နေတဲ့ဒေသမှာအသေးအပြောက်အများဆုံးတိုက်ခိုက်ခံရမှုဖြစ်ပါတယ်တဘုံနေဘက်ကဒီကနေ့အင်ခါနေ့မှာလက်နက်ကြီးတွေနဲ့မြို့တော်ဒမတ်စကတ်ကိုလက်တုံပြန်တိုက်ခိုက်တာမှာတော့တဦးသေဆုံးတယ်လို့ပြောဆိုထားပါတယ်မြို့တော်အနီးတဘုံနေအခိုင်မာထိန်းချုပ်ထားရာနောက်ဆုံးလက်ကျန်ဂူတာအရှေ့ပိုင်းဒေသမှာအကြမ်းဖက်မှုတွေဖြစ်လာတဲ့အပေါ်နိုင်ငံတကာကလည်းစိုးရိမ်နေကြပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်က2016ခုနှစ်အမေရိကန်ရွေးကောက်ပွဲအတွင်းရုရှားရဲ့ဆက်ဖက်မှုပေါ်သမ္မတဟောင်းဘရက်အိုဘားမားအနေနဲ့လက်လွတ်စပယ်ကင်တွယ်ခဲ့တယ်လို့ထပ်မံဆက်ဆွဲလိုက်ပါတယ်သမ္မတထရမ့်ကအိုဘားမားအနေနဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်တဲ့ရွေးကောက်ပွဲအပြီးကာလအထိသမ္မတတာဝန်ယူခဲ့တာဖြစ်လို့ဒီရုရှားဝင်ဆက်ခဲ့မှုအပေါ်ဘာကြောင့်တစုံတရာအရေးမယူခဲ့ရတာလဲလို့ Twitter မှာမနေ့ကရေးသားဝေဖန်လိုက်ပါတယ်သမ္မတထရမ့်ရဲ့ဆက်ရည်လုပ်ငန်းတွေနဲ့ဒီရုရှားဆက်ဖွဲ့မှုနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှုရဘတ်မူလာကဆက်စုံစမ်းနေတာတွေပေါ်သမ္မတထရမ့်ကနိုင်နေချီ Twitter Internet ပေါ်တက်ပြီးမကြင်မနဲ့တက်ခတ်ခဲ့တဲ့ထဲမှာအခုလိုရင်သမ္မတကိုတက်ခတ်မှုကနောက်ဆုံးထွက်လာခဲ့တာပါတကယ်တော့သမ္မတထရမ့်အနေနဲ့ဒီရုရှားရဲ့ရွေးကောက်ပွဲဝင်ဆက်ခွဲမှုပေါ်အထင်နဲ့ပတ်သက်ပြီးအမြဲလျှော့ပေါ်ပြောလာခဲ့ရမှာအခုလိုအရင်တာဝန်ရှိသူတွေကိုလွှဲချပြီးတံပြန်တက်ခတ်မှုလုပ်လာတာကလူရုပ်လုစင်လို့ဖြစ်လာနေပါတယ်တကယ်တော့အရင်သမ္မတဘရက်အိုဘားမားလက်ထက်2016ခုနှစ်ဒီဇင်ဘာလမှာဒီရုရှားရဲ့ရွေးကောက်ပွဲဝင်ဆက်မှုနဲ့ပတ်သက်ပြီးရုရှားလူမျိုးနဲ့လုပ်ငန်းနှစ်ခုပေါင်း6ခုကိုပိတ်ဆို့တံခတ်မှုတွေချမှတ်ခဲ့ပါတယ်။ဒါအပြင်သမ္မတအိုဘားမားလက်ထက်မှာပဲရုရှားတန်ရာရှိ35ဦးကိုတန်တမန်ချိန်ဝင်ဖောက်ပြက်မှုနဲ့နိုင်ငံတဲကနေမောင်းထုတ်ခဲ့ပြီးရုရှားဘက်ကထောက်လျှောက်လုပ်ငန်းတွေလုပ်ဖို့သုံးစွဲခဲ့တယ်လို့ဆွဆွဲခဲ့တဲ့ခြံဝန်းနှစ်ခုကိုလည်းပိတ်ပစ်ခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာပြီးခဲ့တဲ့သတင်းပတ်ကလူ18ဦးတနက်နေ့ပြစ်ခတ်ခံရပြီးနောက်မှာတော့တနက်ဝယ်ယူသူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုပြည်ထောင်စုအစိုးရကတင်းကျပ်စစ်ဆေးရေးကြိုးပမ်းမှုအပေါ်သမ္မတဒေါ်နယ်ထရန့်ကထောက်ခံကြောင်းသမ္မတအင်ဂျီရောကမနေ့တင်းနှင်းလာနေမှာပြောဆိုထားပါတယ်။လူစုလူဝေတွင်ပြစ်ခတ်မှုတွေကိုတားဆီးနိုင်ရေးဥပဒေပြုဆောင်ရွက်ဖို့နိုင်ငံတော်ဝန်တောင်းဆိုမှုတွေထွက်ပေါ်လာချိန်မှာသမ္မတထရန့်ကအခုလိုထောက်ခံလိုက်တာပါ။Washington Post သတင်းစာကြီးနဲ့ ABC News တို့ရဲ့လူမှုသဘောထားစစ်တမ်းမှာတော့ Democrat တွေပါလို့ပြောဆိုကြသူတွေရဲ့86ရာခိုင်နှုန်းကတင်းကျပ်တဲ့တနက်ကင်ဆောင်ခွင့်ဥပဒေတွေနဲ့ဆိုရင် Florida ကတနက်ပြစ်ခတ်မှုကိုကြိုတင်ကာကွယ်နိုင်ခဲ့မှာဖြစ်တယ်လို့ဖြေဆိုကြပါတယ် Republican တွေလို့ဆိုသူတွေရဲ့68ရာခိုင်နှုန်းကတော့ တင်းကျပ်တဲ့ဥပဒေတွေနဲ့အစွန်းလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုကာကွယ်နိုင်မှာမဟုတ်ဘူးလို့ဖြေဆိုကြပါတယ်ဖြေဆိုသူတွေရဲ့၄ပုံ၃ပုံကစိတ်ကျမ်းမာရေးစစ်ဆေးကုသပေးမှုတွေနဲ့တိုက်ခိုက်မှုတွေကိုတားဆီးနိုင်မယ်လို့ဖြေဆိုကြပါတယ်အမေရိကန်ပြည်ထောင်စုအတွင်းကလူစုလူဝေးတွင်ပြစ်ခတ်မှုတွေကိုကြိုတင်ကာကွယ်ရေးအတွက်လွတ်တော်ဘက်ကအပြည့်အဝအလုံးမလုပ်ဘူးလို့ဖြေဆိုသူက89ရာခိုင်နှုန်းရှိပြီးတမနာထရန့်ဘက်ကလိဟင်းတယ်လို့ဖြေသူကတော့62ရာခိုင်နှုန်းရှိနေပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံပျုံချန်းဆောင်ရတဲ့အိုလံပစ်ပွဲတော်မှာပါဝင်ဆင်နွှဲနေတဲ့ရုရှားအကစားသမားတူဒါမစ်ဆေးမယ်လ်ဒိုနီယမ်သုံးဆွဲခဲ့ကြောင်းအတည်ပြုတွေ့ရှိလဲရတယ်လို့ရုရှားအိုလံပစ်ကော်မတီကအတည်ပြုထုတ်ပြန်လိုက်ပါတယ်။ဒုတိယအချိန်မြောက်အခုလိုစစ်ဆေးပြီးနောက်မှာတော့ဒီဖြစ်ဖြစ်ပေါ်စေမကောင်းဖြစ်ရကြောင်းရုရှားကိုယ်စားလှယ်အဖွဲ့ကလည်းပြောပါတယ်။ပြုံချန်းဆောင်တဲ့အိုလံပစ်ပွဲတော်မှာဒီဆေးသုံးခဲ့တဲ့ Krasnolnitsky ဟာသူ့ဇနီးနဲ့အတူရေခဲပြင်ဒိုးပစ်ပြိုင်ပွဲမှာကျေးဇူးဆုစခူရတာဖြစ်ပါတယ်။နှလုံးရောဂါရှိသူတွေအတွက်ထုတ်လွှင့်ထားတဲ့ဒီ Meltonium ဆေးကအားကစားသမားတွေတက်လုံပိုကောင်းစေတယ်လို့လည်းတချို့ကယုံကြည်ကြပြီး2016ခုနှစ်မှာအားကစားပြိုင်ပွဲတွင်မသုံးဖို့တားမြစ်ထားတာပါ။ Russia Tennis အကြောင်းပေါ် Maria Sharapova ကလည်း2016ခုနှစ် Australia Open မှာ Meltonium ဆေးသုံးခဲ့ကြောင်းတွေ့ရှိခဲ့တဲ့အတွက်15လတားမြစ်ခံခဲ့ရပါတယ်ခင်ဗျာ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကတကြောပြန်ပြည်ပခတွေကထွက်ပြေးပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာပိတ်မိနေကြတဲ့ဒုက္ခသည် 6,000 ကျော်ကိုမြန်မာနိုင်ငံကပြန်လည်လက်ခံဖို့သဘောတူညီခဲ့ကြောင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။နှစ်နိုင်ငံတာဝန်ရှိသူတွေဒီကနေ့တွေ့ဆုံဆွေးနွေးရမှာနေဆက်မှာတောင်းတင်နေသူတွေကိုမြန်မာဘက်ကစီစစ်ပြီးပြန်လည်လက်ခံဖို့သဘောတူခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာခရိုင်အာဏာပိုင်တအူးဖြစ်သူအလီဟူစိန်ကိုကုတ်ကပ်ပြီး AP သတင်းကဖော်ပြခဲ့တာပါပြီးခဲ့တဲ့နှစ်ဩဂုတ်လနှောင်းပိုင်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်းတွေကိုစီးနှင်တိုက်ခတ်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းရာကနောက်ဆက်တွဲအဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တိမ့်နဲ့ချီထွက်ပြေးခဲ့ကြရပြီးထောင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာလည်းနှစ်နိုင်ငံနယ်စပ်ဂျာခန်ဒေသဖြစ်တဲ့တွန်ဘရူးအရပ်မှာပိတ်မိနေပါတယ်ပိတ်မိနေတဲ့ဒုက္ခသည်တွေကတော့သူတို့လူလားချက်တွေကိုမပေးရင်နေရပြန်မှာမဟုတ်ကြောင်းပြောဆိုနေကြတာပါလုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့ပျက်စီးဆုံးရှုံးမှုတွေအတွက်နစ်နာချေမရဘူးဆိုရင်နေရပြန်မှာမဟုတ်ကြောင်းရိုဟင်ဂျာဒုက္ခသည်တွေတဲကဥဆောင်သူတို့ကိုကိုကာပီ AFP သတင်းကဖော်ပြပါတယ်။ကုလသမဂ္ဂကတော့ဒုက္ခသည်တွေနေရပြန်တဲ့အခါကိုယ်သဘောဆန္ဒနဲ့အညီသာဖြစ်ဖို့လိုအပ်ကြောင်းလည်းသတိပေးထားပါတယ်ရှင်
။ကမ္ဘာအစင်းရဲဆုံးနိုင်ငံတချို့မှာမွေးကင်းစကလေးတွေဆုံးမှုကအချမ်းသာဆုံးနိုင်ငံတချို့ထက်အစာပေါင်း90အလားလာပိုများနေတယ်လို့ကုလသမဂ္ဂကလေးများရေမှုအဖွဲ့ကအစင်းကစားထုတ်ပြန်လိုက်ပါတယ်။ UNICEF ကုလသမဂ္ဂကလေးများရေမှုအဖွဲ့အမှုဆောင်ဒါရိုက်တာဟန်နီတာဖိုးကလွန်ခဲ့တဲ့25နှစ်အတွင်းအရွယ်ရလာတဲ့ကလေးတွေရဲ့ကြက်မကြီးတိုးတက်လာပေမဲ့ဒီတလထန်ခဲ့တဲ့ကလေးငယ်တွေဆုံးမှုကတော့အလားတူတိုးတက်အောင်မစွမ်းဆောင်နိုင်ခဲ့ဘူးလို့ဆိုလိုက်ပါတယ်အမှုဆောင်ဒါရိုက်တာဖိုးကဆက်ပြီးနိုင်ငံပေါင်း195နိုင်ငံကိုစစ်တမ်းကောက်ခဲ့ရမှာအခုလိုမွေးကင်းစကလေးတွေတည်ခဲ့ရတဲ့ယောဂအများစုကကာကွယ်လို့ရတော်တယ်ဆိုတော့ဒီအစိုးရဆုံးနိုင်ငံကကလေးငယ်တွေအတွက်ဘာမှလုပ်မပေးနိုင်ပဲပြက်ကွက်ကတည်းကဖြစ်ခဲ့တယ်လို့ဆိုပါတယ်အစိုးရဆုံးနိုင်ငံမှာကလေးတထောင်မှုခဲ့ရမှာ29ဦးသေခဲ့ရပြီးချမ်းသာဆုံးနိုင်ငံတွေမှာတော့တထောင်မှာ3ဦးပဲသေဆုံးခဲ့တယ်လို့ဒီ UNICEF စီရင်ခန်းစာမှာပြည်မြောက်ချင်းအဖြစ်ဖော်ပြထားပါတယ်ဒီအထက်မှာအဆိုဆုံးကတော့ကလေး22ယောက်မှာတယောက်နှုန်းနဲ့ပါကစ္စတန်နိုင်ငံမှာသေဆုံးခဲ့တာဖြစ်ပြီးကမ္ဘာအဆိုဆုံး10နိုင်ငံထဲမှာအာဖရိကနိုင်ငံ7နိုင်ငံပါခဲ့တယ်လို့စီရင်ခန်းစာမှာဖော်ပြထားပါတယ်ခင
်ဗျ2025နှစ်ကြာခံခဲ့ရပြီးတဲ့နောက်တညာခွင့်နဲ့ပြန်လွတ်လာတဲ့လာပိုင်းသာရှိသေးတဲ့ပေရူးနိုင်ငံသမ္မတဟောင်းအယ်ဘတ်တိုဖူဂျီမိုရီဟာလူအခွင့်အရေးချိုးဖောက်မှုတွေမှာပါဝင်တဲ့တီးခြားပြစ်မှုနောက်တစ်ခုနဲ့ရင်ဆိုင်နေရပါဗျ။1992ခုနှစ်တုန်းကလယ်သမား6ယောက်ကိုပြည်သူ့ဆက်အဖွဲ့တစ်ခုကတပ်ဖြတ်ခဲ့တဲ့ကိစ္စမှာအသက်89နှစ်အရွယ်ဖူဂျီမိုရီမှာတာဝန်ရှိနိုင်တယ်ဆိုပြီးပေရူးနိုင်ငံတော်ပြစ်မှုဆိုင်ရာခုံရုံးကတနင်္လာနေ့မှာအမိန့်ထုတ်လိုက်တာပါ။ နာမကျန်းဖြစ်နေတဲ့ဖူဂျီမိုရီကိုပြီးခဲ့တဲ့ဒီဇင်ဘာလကမှလက်ရှိသမ္မတပီဒရိုပါဘလိုကာဇင်စကီးကကျန်းမာရေးအရာတက်ညာတဲ့အနေနဲ့ပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာကျင်းပနေတဲ့ဆောင်းဝတီအိုလံပစ်အားကစားပွဲတော်မှာတော့ရေခဲပြင်စကီးအလှအကပြိုင်ပွဲမှာကနေဒါရေခဲပြင်ကကြဲသေးတွေဖြစ်တဲ့တက်ဆာဗာချူးနဲ့စကော့မိုယာတို့ကဒီနေ့ရှုတစိတ်ဆက်ကူသွားကြပါတယ်။ဗာချူးနဲ့မိုယာတို့ကမော်လင်ရော့ရုပ်ရှင်သချင်းနဲ့ကပြသည်ဆိုခဲ့တာကိုတော့ပွဲကြီးပြည့်တဲ့ရင်သက်ရှင်မောကြည့်ခဲ့ရပြီးပြိုင်ပွဲအစီအစဉ်အားလုံးပေါင်းရမှန်206.39ရှုတစိတ်ဆက်ကူသွားတာပါ။ပြင်သစ်ရေခဲပြင်ကကြည့်တဲ့တွေဖြစ်တဲ့ဂဲဘရီယယ်လာပပါဒါကစ်နဲ့ကာလမ်စဇာရွန်တို့ရဲ့ကမ္ဘာစံချိန်အဖြစ်တင်ခဲ့တဲ့စုစုပေါင်းရမှန်205.28ကိုကျော်ဖြတ်ပြီးအနိုင်ခဲ့တာလည်းဖြစ်ပါတယ်နော်။
ထိတန်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bambi.voanews.com internet စာမျက်နှာမှာရော VOA ရဲ့ Facebook စာမျက်နှာမှာပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုအရင်ဆုံးသတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်။ဒုက္ခသည်တွေကိုနေရပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်ကပေးလိုက်တဲ့ရိုဟင်ဂျာဒုက္ခသည်အစီရင် 8,000 ကိုမြန်မာအစိုးရအနေနဲ့စစ်ဆေးမှုတွေစတင်လှူဆောင်နေပြီးမကြာခင်မှာပြန်လည်လက်ခံတာတွေစတင်နိုင်တော့မှာဖြစ်တယ်လို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောကြားလိုက်ပါတယ်။အပြည့်စုံဝင်တော့ VOA သတင်းတော့ကိုထက်အောင်ခန့်ကတင်ပြမှာပါ
။ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေနေရပြန်ပို့နိုင်ရေးလုပ်ငန်းစဉ်စတင်နိုင်မှုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာပြည်ရဲ့ဝင်ကြီးကိုပေးပို့လိုက်တဲ့စာရင်းကိုမြန်မာတာဝန်ရှိသူတွေကလွန်ခဲ့တဲ့နှစ်ရက်ကတည်းကစတင်စစ်ဆေးနေပြီဖြစ်ပါတယ်။စစ်ဆေးဆောင်ရွက်တာပြီးဆုံးသွားရင်တော့အဲ့ဒီစာရင်းကိုဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့ပြီးပြန်လည်လက်ခံရေးကိုစတင်ဆောင်ရွက်သွားမှာဖြစ်တယ်လို့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်။
အခုရှိတဲ့အောင်ပေးလိုက်တဲ့စီရင်ကိုအခုတော့ဆယ်တာဝန်ရှိတဲ့ဝန်ကြီးဌာနဥမာဝတင်းမော်လူမှုကြီးကြပ်ရေးပေါ့နော်လာဝကဝန်လူမှုကြီးကြပ်ရေးကနေပြီးတော့တာဝန်ရှိတဲ့ဝန်ကြီးဌာနကနေ immigration ကနေပြီးတော့ဒါကို verify လုပ်နေတယ် verification ဆောင်ရွက်နေတယ်ဆိုတာဒါကိုစီးစစ်ဆောင်ရွက်တဲ့ပုံစံပေါ့ဒါကတော့သဘောတူရက်တိုင်းအမှန်ကန်တိုင်းစီးစစ်ဆောင်ရွက်တဲ့ဆောင်ရွက်တဲ့ process ကတွားနေပြီလုပ်နေပြီခင်ဗျာနှစ်ရက်ရှိပါပြီခင်ဗျာအဲ့တော့ဒီဘက်အတွင်းလောက်ဆိုလို့ရှိရင်ပြီးနိုင်ကောင်းတယ်လို့ယူဆရတယ်ပြီးသွားရင်ဒီစည်ရင်းကိုဘင်္ဂလားဒေ့ရှ်ကိုပြန်ပို့မယ်ပြန်ပို့လို့ရှိရင်သူကနေပြီးတော့ဒီလူတွေကိုစုပြီးတော့ဒီတနေ့ကိုဥမာလမ်းကြောင်းနှစ်ခုလုံးကဝင်မယ်ဆိုတနေ့ကို300ပို့မယ်ပေါ့နော်အဲ့ပုံစံနဲ့စသွားမှာပေါ့
ဒီကနေ့ပြည်သူ့လွတ်တော်မှာဗုဒ္ဓတော်မဲဆန္ဒနယ်ကလွတ်တော်အမတ်ဦးအောင်တောင်းရွှေကရခိုင်ပြည်နယ်မြောက်ပိုင်းမှာအချုပ်ကျအာဏာနယ်မြေတည်ထက်ခံပြေးရေးနဲ့ဌာနေတိုင်းသားတို့ရဲ့အသက်အိုးအိမ်ထာဝရလုံခြုံမှုရှိတဲ့လူမှုဘဝထူထောင်နိုင်ဖို့ရေတို့ရေရှိစီမံကိန်းချမှတ်ပြီးအကောင့်ထဲပေါ်ဆောင်ရွက်ဖို့အစိုးရကိုတိုက်တွန်းတဲ့အဆိုကိုတင်သွင်းခဲ့ပါတယ်။အဆိုနဲ့ပတ်သက်ပြီးလွတ်တော်ကိုယ်စားလှယ်18ဦးကပါဝင်ဆွေးနွေးခဲ့ပါတယ်။တင်သွင်းတဲ့အဆိုနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြည်သူ့လွတ်တော်မှာလာရောက်ဖြေကြားခဲ့ပါတယ်
။ဒီကကျွန်တော်တို့ဆောင်ရွက်နေတာကတော့အခုကျွန်တော်တို့အားလုံးထင်တာမြင်တာတဲ့ကိစ္စတွေကျွန်တော်ဆောင်ရွက်နေတယ်လေအဲ့ဒါကတော့ဗာလဲဆိုတော့ကျွန်တော်တို့ဒီ GHRD ဆိုတော့ပြည်တော်စုစီမံကိန်းကြီးထဲမှာရွေချက်3ရက်ကိုပါတဲ့အတွက်ကြောင့်အဲ့ဒီရွေချက်3ရက်ကထင်တာမြင်တာဆောင်ရွက်နေတဲ့ကိစ္စတွေပဲလေ GHRD ရဲ့ဆောင်ရွက်ချက်ပေါ်ဒီရခိုင်ကိစ္စနဲ့ပတ်သက်လို့ရှိရင်နောက်ပြီးတော့ကိုဖီအန်နန်ကော်မရှင်ရဲ့ recommendation တွေပေါ်ဒီအကြံပြုချက်တွေကိုအကောင့်ထဲပေါ်နေတယ်ပေါ့ဒါကလည်းထင်တာမြင်တာတဲ့အချက်တွေပဲကျွန်တော်ရဲ့ GHRD ရဲ့အကောင့်ထဲပေါ်နေတဲ့စီးပွားရေးစီမံကိန်းကြီးကတနေ့ပြီးနေလုံးအတွက်ကိုဆောင်ရွက်တဲ့အတွက်ကြောင့်ရခိုင်ကရခိုင်ပြည်နယ်တစ်ခုလုံးမှာရခိုင်ရ80ရာခိုင်နှုန်းလောက်ရှိတဲ့အတွက်ကြောင့်အားလုံးဖွံ့ဖြိုးတိုးတက်မှုကိုဥတည်သွားတယ်ဆိုတော့ရခိုင်တိုင်းသားတွေကလည်းခံယူမယ်ပေါ့နော်အဲဒါဆိုလို့ရှိရင်တော့အကုန်လုံးကောင်းမွန်သွားမယ်ပေါ့နှစ်ဖက်အဆင်ပြေမယ်နောက်ပြီးတော့ဖွံ့ဖြိုးတိုးတက်မှုတွေလည်းရရှိသွားမယ်ပေါ့
ပြန်လည်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုအစိုးရအနေနဲ့နိုင်ငံသားစံနှုန်းတွေနဲ့ဥပဒေတိုင်ဆောင်ရွက်နေပြီးတော့နှစ်ဖက်အဖွဲ့အစည်းတွေတဟဇာတာဖြစ်အောင်ကောင်းတာတွေလုပ်နေတာဖြစ်တဲ့အတွက်နိုင်ငံသားရဲ့ဖိအားပေးမှုတွေရော့တင်ပြီလို့ဝန်ကြီးကပြောပါတယ
်ကျွန်တော်လုံးလုံးလိုက်တာတွေကိုတကယ်ကိုသတ်မှတ်ထားတဲ့ဥပဒေတွေရကျွန်တော်ဆောင်ရွက်မယ်ဥမာသဘောတူညီချက်တွေဆောင်ရွက်တယ်ဘင်္ဂလားဒေ့ရှ်နဲ့ပြန်ပြီးတော့ကျွန်တော်တို့သဘောတူစာရွက်ချုပ်ထားတာတွေလည်းရှိတယ်မတည်ငြိမ်မှုတွေမဖြစ်ဖို့ပြည်ပခန့်တွေမဖြစ်ဖို့ကိုဥတည်တဲ့ဆောင်ရွက်ချက်တွေအကုန်လုံးကိုကျွန်တော်တို့ဆောင်ရွက်နေတာမလို့နိုင်ငံတကာအနေနဲ့ဖိအားဆိုတာကလည်းကျွန်တော်တို့အပေါ်မှာမရှိသင့်ဘူးပေါ့နော်ရော့တင်တယ်တစ်ဖက်လူမှုအဖွဲ့အစည်းကလည်းကြီးကြီးနက်နက်နဲ့အဆင်ပြေပြေနဲ့တခါတလေရှိရှိပူးပေါင်းဆောင်ရွက်နိုင်မဲ့လမ်းစဉ်ကိုကျွန်တော်တို့တွားနေတာဖြစ်တဲ့အတွက်ကြောင့်ဒီပဖိအားတွေလည်းမရော့တဲ့ရော့တင်ပြီးနောက်ပြီးတဲ့အခါကျတော့ကျွန်တော်တို့တည်ငြိမ်ရေးအရေးကိုဆောင်ရွက်တဲ့နေရာမှာဝိုင်းဝန်းပူးပေါင်းဆောင်ရွက်ကြဖို့ကျွန်တော်အနေနဲ့ဆန္ဒရှိတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်အောက်တိုဘာ25ရက်နေ့ကမြန်မာအစိုးရရဲ့ရဲကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ဘက်ကလူသိမ်းကြီးထွက်ပြေးခဲ့ပါတယ်။ အိတ်ဒုက္ခတွေတွေကိုမြမအစိုးရအနေနဲ့ပြန်လည်လက်ခံရေးစကန်နှစ်ခုဖွင့်လာပြီးတရက်ကိုလူ300စီစစ်ပြီးပြန်လည်လက်ခံမှုစီစဉ်ထားတာပါမြမအစိုးရအနေနဲ့ထွက်ပြေးတဲ့ဒုက္ခတွေတွေနှစ်နိုင်ငံသဘောတူညီချက်နဲ့ဇန်နဝါရီ23ရက်မှာပြန်လည်လက်ခံမှုစီစဉ်ထားပြီးမယ်လေမြမဘက်ကပြင်ဆင်မှုတွေမှာလိုအပ်ချက်တွေရှိနေသေးတယ်ဆိုတဲ့အကြောင်းပြချက်နဲ့ဘင်္ဂလားဒေ့ဘက်ကပြန်ပို့မဲ့အစီအစဉ်ကိုဆိုင်းငံ့ခဲ့ပါတယ်မြမဘက်ကတော့ဒုက္ခတွေတွေကိုပြန်လည်လက်ခံဖို့အသင့်ဖြစ်နေပြီလို့ပြောပါတယ်ခင်ဗျာ
ဗီဒီယိုသတင်းတော့ကိုထက်အောင်ခန့်ရဲ့သတင်းပြပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတော့ကချင်ဒေသခံပြည်သူတွေဘာတွေအခက်ကြုံနေရသလဲကြည့်အောင်ပါမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့မြန်မာအစိုးရတပ်တွေကြားစစ်ရေးတင်းမာမှုကြီးထွားလာနေပြီးလန်ဒရာဖျက်ဆီးခံရတာတွေကြောင့်အဲ့ဒီဒေသတွင်းမှာ73စီနဲ့ကုန်စည်နှုံတွေပိုပြီးကြီးမြင့်လာမှာကိုဒေသခံတွေစိုးရိမ်နေကြသလိုအစိုးရတပ်ကစစ်အင်အားတိုးချလာတဲ့အပေါ်မှာစိုးရိမ်မှုကြီးထွားနေပါတယ်။အပြည့်စုံကိုတော့ VOA သတင်းတော်ကိုမိုးစောကပြောပြမှာပါ
။ဟုတ်ကဲ့ပြီးခဲ့တဲ့လကုန်ပိုင်းကတရားနှစ်ဆင့်ဖြစ်စည်းခံရပြီးတဲ့နောက်ကုန်ပစ္စည်းတည်ယူပို့ဆောင်တာတွေရပ်တန့်နေခဲ့တဲ့မြကြီးနားနဲ့ပူတာအိုလမ်းမှာဒီလ19ရက်နေ့မှာနောက်ထပ်တရားဒဇင်းကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကမိုင်းခွဲဖြစ်စည်းခဲ့ပါတဲ့။လက်တလောဖြစ်စည်းခံရတဲ့အခြေအနေကိုပူတာအိုမြို့ကန်တဦးကအခုလိုပြောပါတဲ့။
အော်ကြားရတာတော့ဟိုပုံရင်တရားလို့ပြောတာပဲကြာအဲဆွန်ဒါဘုံမြို့နဲ့ဒီဘူတာကိုကြားပေါ့ပုံရင်လို့ကြားတယ်ကြာမနေ့ကအော်သူတို့ရဲ့ဟိုအကြောင်းပြချက်တော့ဟိုတက်ကသူစီရှင်လို့ပြောတာပဲ
တမရော်ကကွေယူဦးစီးချုပ်ယုံကဆွန်ပရာဘုံပူတာအိုသွားလမ်းမိုင်းတိုင်းအမှတ်149မြင်းဆောင်6ခွန်တရားအမှတ်6မြင်းဆောင်148အရှိ235ပေရှိတံပေါင်ဘေးလီတရားကိုဖေဖော်ဝါရီလ19ရက်နေ့မနက်9နာရီလောက်မှာ KIA ကမိုင်းထောင်ဖောက်ခွဲဖျက်ဆီးခဲ့ကြောင်းနဲ့တရားအောက်ဘက်ကတံပေါင်တွေနဲ့တရားမျက်နှာပြင်ရင်သွားလမ်းတွေပျက်စီးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ဇွန်လ28ရက်နေ့ကမိုင်းတိုင်အမှတ်138နေရာရှိဇနန်တံပေါင်ဘေးလီတရားနဲ့မိုင်းတိုင်အမှတ်130နေရာရှိစီနင်ခချောင်းကူးတရားနှစ်ဆင်းကို KIA ကဖောက်ခွဲဖျက်ဆီးခဲ့တဲ့နောက်ပူတာဟိုခရိုင်ဟာလမ်းပန်းဆက်သွယ်ရေးပြတ်တောက်ပြီး73စီနဲ့ကုန်ပစ္စည်းဈေးနှုန်းတွေမြင့်တက်ခဲ့ပါတယ်။လောလောဆယ်ကြုံတွေ့နေရတဲ့အခြေအနေကိုပူတာဟိုမြို့ကန်ကအခုလိုဆက်ပြောပါတယ်
။အခုချိန်မှာတက္ကစီကတပလင်းကို6,000လောက်ရှိသေးရတယ်။တနေရာနဲ့တနေရာမတူဘူး။ဒီမဲ့ဆရာတယောက်ဒီမှာရောက်လာတော့တပလင်းကို5,000နဲ့သူကတကာလန်ဝယ်တာ3,000နဲ့1,000ပေးရတယ်လို့ဒီမှာပြောတယ်။နောက်ဆရာတပါပြောတာကြတော့တပလင်းကိုရွာမှာ6,000ပေးရတယ်လို့ပြောတယ်။ကျွန်တော်တို့သွားဝယ်တော့3,500 4,000အဲ့လိုပေးရတယ်တပလင်းကိုလေ။လောလောဆယ်တော့အဲ့ဒီ3,400ပိုင်းမှာပေါ့တက္ကစီပိုင်းမှာဆက်ဆွဲရှိတယ်။အရင်ဒီလန်ဒါနမပြတ်ခင်ကတော့မြကြီးနာပုံစံလုံးနဲ့နီးနီးလောက်ရှိရတာဒါပေမဲ့အခုအချိန်ကတော်လေးတက်သွားတယ်ဒီမနေ့ကြားရတာတော့ဒီကတော့ဟိုးဆံပြဘွန်ဘတ်မှာနေခါရီပြန်နေတယ်လို့ကြားရတယ်ဆံပြုတ်တော့တဲ့လူကြီးရှိတယ်လို့တော့ကြားရတာပေါ့
ဆံပြဘွန်ဘတ်မှာအစိုးရတက်မရော်ဘက်ကတက်အင်အားတွေထပ်မံဖြည့်တင်းတယ်လို့သိရကြောင်းလည်းပြောပါတယ်ကချင်ငင်းကြေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြားကလည်းပူတာအိုနဲ့ဆွန်ပရာဘွန်ဘက်မှစင်းအေအားတွေတွန်းမြင့်နေဆိုတဲ့သတင်းတွေထွက်ပေါ်နေတယ်လို့ပြည်သူတွေလည်းထိတ်လန့်နေကြောင်းပြောပါတယ်
။ဟုတ်ပြီအဲ့ရောနေပြီးတော့မှကျောင်းတွေဆက်ဆက်ပူတာဘက်မှဆွန်ပရာဘွန်လမ်းဘက်မှစင်းအားတော့တော်လေးဖြစ်ပြီးနေတယ်။ဟောမြင်တဲ့လူကပြောနေကြတယ်ဒါနဲ့ဆယ်ဒီအချက်များကြီးဆယ်ကြီးအတူတွားနေတယ်အင်အားကြီးကြီးပို့ဆောင်နေတယ်ဆိုတာအဲ့ဒါပဲသာသိရတယ်မကြာခင်တော့တက်ပေါ်ပြီးဖြစ်တော့မှာပဲဆိုပြီးပြည်သူလူထုအနေနဲ့တော့အခုလောလောဆယ်ဆယ်မှာအစိုးရတောင်းကြမှုတွေဖြစ်နေတာပေါ့
ဒီလတည့်ရနေ့ကဒုဗိုလ်ချုပ်ကြီးထွန်းထွန်းတောင်နဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေဟာတရုတ်နိုင်ငံယူနန်ပြည်နယ်တာလီမြို့မှာတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာတက်မရော်ဘက်ကထိုးစစ်တွေရပ်ဆိုင်းရင် KIA ဘက်ကလည်းတက်တွေရုပ်သိမ်းမှဖြစ်ကြောင်း KIA ဘက်ကဆွေးနွေးခဲ့တယ်လို့ဦးလမိုင်ကွန်ကြားကပြောပါတယ်
ကိုမိုးစော်ရဲ့သတင်းပေးပို့ချက်ပါခင်ဗျာအခုတခါတော့ပညာရေးနဲ့ဆိုင်တဲ့သတင်းလွှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာအဆင့်မြင့်ပညာသွားရောက်သင်ကြားလိုတဲ့မြန်မာကျောင်းသားတွေအတွက်အမေရိကန်ကတက္ကသိုလ်ကောလိပ်တွေရဲ့ပညာရေးပြပွဲကျင်းပပေးတာဟာအခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တာမန်ကြီးစကော့မာစီယာကပြောလိုက်ပါတယ်အမေရိကန်ကတက္ကသိုလ်ကောလိပ်တွေကကိုယ်စားလှယ်တွေလာရောက်ပြီးရှင်းလင်းပြောကြားပေးတဲ့ပညာရေးပြပွဲကိုရန်ကုန်နိုဗိုတယ်ဟိုတယ်မှာဒီကနေ့ကျင်းပရမှာတမကြီးကအဲ့လိုပြောသွားတာပါအပြည့်စုံကိုတော့ကိုဇော်ဝင်းလှိုင်ကသတင်းပေးပို့ပါတယ်
US University Fair American တက္ကသိုလ်ပြပွဲလို့အမည်ပေးထားတဲ့ဒီပညာရေးပြပွဲကိုတော့ရန်ကုန်မြို့ American တန်ယုံယဉ်ကျေးမှုဌာနလက်အောက်ခံ Education USA ကဦးစီးကျင်းပပေးတာဖြစ်ပါတယ်။ American နိုင်ငံမှာပညာသွားသင်လို့ကြတဲ့ကျောင်းသားတွေနဲ့သူတို့ရဲ့မိဘတွေရာနှက်ချီတက်ရောက်ခဲ့ကြပြီး American နိုင်ငံကနာမည်ကြီးတက္ကသိုလ်တွေ College တွေအပါအဝင်တပိုင်းတပိုင်းလို့ဆိုလို့ရနိုင်မဲ့ဒေသန္တရ College တွေကကိုယ်စားလှယ်တွေလည်းသိကျင်တဲ့မိကွန်းတွေကိုစိတ်ရှည်လက်ရှည်ဖြည့်ကြားပေးခဲ့တာပြပွဲကျင်းပရာနေရာမှာပဲအလုတ်ယုံဆွေးနွေးပွဲတွေကျင်းပပြီးတည်တည်နဲ့အချက်အလက်တွေကိုရှင်းလင်းပြောပြတာတွေပြုလုပ်ခဲ့ကြတာပါမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးစကော့မာရှယ်ကတော့အမေရိကန်ကတက္ကသိုလ်တွေအခုလိုလာရောက်ပြီးပညာရေးပြပွဲပြုလုပ်ပေးတာဟာလူငယ်ကျောင်းသားတွေအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့ယူဆကြောင်းပြောပါတယ
် I think it's a great opportunity for people who've done well here
မြန်မာနိုင်ငံမှာစာတော်ပြီးတော့နိုင်ငံခြားမှာပညာသွားသင်ခြင်းကြတဲ့ကျောင်းသားတွေအတွက်ဒါဟာအင်မတန်ကောင်းမွန်တဲ့အခွင့်အလမ်းကောင်းတစ်ခုဖြစ်ပါတယ်အထူးသဖြင့်ကျွန်တော်တို့အမေရိကန်နိုင်ငံမှာကျောင်းကောင်းတွေအများကြီးရှိနေတဲ့အတွက်ဖြစ်ပါတယ်။ဒါပေမဲ့အခုလိုပြပွဲမျိုးကိုလာလိုက်တဲ့အတွက်တက္ကသိုလ်တွေကကိုယ်စားလှယ်တွေနဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံခွင့်ရပြီးတော့ဘယ်ကျောင်းကအခုအတွက်တင့်တော်မယ်ဆိုတာကိုရွေးချယ်ဖို့အတွက်လွယ်ကူစေနိုင်ပါတယ်။ဒါကြောင့်ဒီပွဲဟာအင်မတန်ကောင်းမွန်တဲ့အခွင့်အလမ်းတစ်ခုဖြစ်ပါတယ်
။အမေရိကန်ဆိုရအနေနဲ့လဲ Fulbright, Humphrey စတဲ့လူသိများတဲ့ပညာသင်ဆုတွေမြန်မာကျောင်းသားတွေအတွက်ထောက်ပံ့ပေးနေတာတွေရှိသလိုမြန်မာနိုင်ငံအတွင်းမှာပဲတက္ကသိုလ်တက်နေပြီးစမစ္စတာတစ်ခုလောက်အမေရိကန်မှာတွားရောက်သင်ကြားခွင့်ရှိတဲ့ပညာသင်ဆုထောက်ပံ့ပေးတာမျိုးတွေပြုလုပ်နေကြောင်းလဲတာမတ်ဂျီစကော့မာရှယ်ကပြောပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံမှာကျောင်းတက်ကြသူအများစုအတွက်တက္ကသိုလ်ကောလိပ်တွေကပညာသင်ဆုတွေထောက်ပံ့ပေးတာများတာကြောင့်ဒီလိုပညာရေးပြပွဲမှာကျောင်းနေနဲ့ထိတွေ့ဆက်ဆံရတာဟာအကောင်းဆုံးအခွင့်အလမ်းဖြစ်တယ်လို့လဲတာမတ်ဂျီကပြောပါတယ
်။ Well, we're doing a lot mostly in English language.We have a scholarship program where we give scholarships to students.
ကျွန်တော်တို့အနေနဲ့ပညာရေးပိုင်းမှာအတော်များများလှုပ်ပေးနေတာတွေရှိပါတယ်။အထူးသဖြင့်တော့အင်္ဂလိပ်စာနဲ့ပတ်သက်တဲ့သင်တန်းတွေပါ။မြန်မာနိုင်ငံထဲမှာကျောင်းသားတွေအနေနဲ့သူတို့ရဲ့လူမှုအသိုင်းအဝိုင်းတွေထဲမှာအင်္ဂလိပ်စာသင်တန်းတက်နိုင်အောင်လို့ကူညီပေးတဲ့အစီအစဉ်တွေရှိပါတယ်။နောက်ပြီးတော့စာသင်ကျောင်းတွေအစိုးရရုံးတွေမှာပညာရေးအရေးသွေးမြင့်တက်လာအောင်လို့လိုက်ပြီးတော့ဆောင်ရွက်ပေးနေတဲ့ပညာရှင်တွေလည်းရှိပါတယ်။နောက်ပြီးတော့ Peace Corps လို့ခေါ်တဲ့ငြိမ်းချမ်းရေးလှူအားပေးအစီအစဉ်ပါအဲ့ဒီစီစဉ်တွေအားလုံးကိုအင်္ဂလိပ်လိုပဲသင်ကြားပို့ချပေးပါတယ်
။ဒေါ်ဇာနီလွင်ဟာ Education USA ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်ပါတယ်။သူကအမေရိကန်မှာတက္ကသိုလ်တွေကိုတွားရောက်လေ့လာခွင့်မရတဲ့မြန်မာကျောင်းသားတွေအတွက်ဒီလိုပညာရေးပြပွဲတွေကအရေးပါတဲ့အကြောင်းအခုလိုရှင်းပြပါဗျ။အဲ
့တော့ဘာကြောင့်လောက်ရလဲဆိုရင်ဒီအမေရိကန်မှာတော့ကျောင်းသားတွေကကိုတက်မဲ့ကျောင်းသွားပြီးတော့စုံစမ်းကြတယ်၊လိုက်လေ့လာကြတယ်။ဒါပေမဲ့မြန်မာနိုင်ငံဒီလိုအာရှနိုင်ငံတွေကနေပြီးတော့သွားပြီးမလေ့လာနိုင်မှဆိုလို့ကိုယ်စားလှယ်တွေကလာပြီးတော့သူတို့ကျောင်းရဲ့အကြောင်းအချင်းချင်းလေးပေါ့နော်။အဲ့လိုလာရှင်းပြရတဲ့အတွက်ကြောင့်ဒီကျောင်းတွေကိုလိုက်ပြီးတော့ရွေးချယ်လို့ရတယ်။ဒီလိုကျောင်းကတော့ဘယ်လို offer ပေးလဲ၊ဒီမှာဘယ်လို program တွေတက်လို့ရလဲပေါ့နော်။အဲ့တော့ကျောင်းသားတွေကိုယ်နိုင်ကကိုယ်စားလှယ်ကျောင်းကကိုယ်စားလှယ်နဲ့တိုက်ရိုက်မေးမြန်းတွေ့ဆုံဝင်ရတဲ့အခွင့်အရေးလေးပါ။
အမေရိကန်နိုင်ငံမှာကျောင်းတက်လို့ရတဲ့မြန်မာလူငယ်တွေအနေနဲ့ရန်ကုန်အမေရိကန်စင်တာနဲ့မန္တလေး Jefferson Center တို့မှာဖွင့်ထားတဲ့ Education USA Advising Center မှာအကြံဉာဏ်တွေအခမဲ့ရယူနိုင်တယ်လို့လည်းဒေါ်ဇာနီလွင်ကပြောပါတယ်။ Education USA ပညာရေးပြပွဲတွေကိုနှစ်စဉ်ကျင်းပလာတာဒါဟာ6ကြိမ်မြောက်ဖြစ်ပါတယ်။မနေ့ကလည်းမန္တလေးမြို့မှာရှိတဲ့အမေရိကန်ကောင်စီဝန်ယုံက UCB အလားတူပညာရေးပြပွဲကိုကျင်းပခဲ့တာမှာစိတ်ဝင်စားသူကျောင်းသားလူငယ်ပေါင်း300လောက်တက်ရောက်ခဲ့ကြတယ်လို့စီစဉ်သူတွေကပြောပါတယ်။မဆုမြတ်မွန်ဟာမြန်မာလူငယ်တွေအတွက်အခမဲ့ပညာရေးဆိုင်ရာဝန်ဆောင်မှုတွေပေးနေတဲ့ Education နိုင်ငံတကာပညာရေးဝန်ဆောင်မှုအဖွဲ့ကအမှုဆောင်ညွှန်ကြားရေးမှုဖြစ်ပါတယ
်။ဆိုတော့ကျမတို့ဒီပညာရေးနဲ့ပတ်သက်ပြီးတော့ဗောနော်နိုင်ငံသားကိုကျောင်းသားတက်ချင်တဲ့အခုလို American တွေမှာကျောင်းသားတက်ချင်တယ်ဆိုလို့ရှိရင်တော့ကျမတို့ကဝန်ဆောင်မှုပေးတဲ့အခုဒီဘက်မှာဒီ Education Fair မှာဗောနော်ထိစပ်ထားတဲ့ College လို့တဲ့ဒီ College တွေ University တွေနဲ့တချို့နဲ့ကျမတို့ထိစပ်ထားတယ်ပြင်အဲ့ဒီ College ကိုကျောင်းအောင်သွားချင်တယ်မှာ Form တွေဘယ်လိုဖြည့်ရမလဲ Notary ဘယ်လိုပြန်ရမလဲ Visa တွေဘယ်လိုဟိုလျှောက်ထားရမလဲဗောနော်အဲ့ဒါတွေကိုကျမတို့ဝန်ဆောင်မှုပေးတယ်အကြံဉာဏ်ပေးတယ်ဟိုပြင်ကျမတို့ကယူနီဗာစီတီတွေနဲ့တိုက်ရိုက်ချိတ်ဆက်ထားတယ်ကောလိပ်တွေနဲ့တိုက်ရိုက်ချိတ်ဆက်ထားတဲ့အတွက်ကြောင့်မို့ကျွန်တော်တို့မှဝန်ဆောင်ခမရှိပါဘူးကလေးတွေကိုအခမဲ့ကောင်ဆယ်လင်းဆာဗစ်ပေးပါတယ်ရှင
်မြန်မာနိုင်ငံတဖြည်းဖြည်းပွင့်လင်းလာတာနဲ့အမျှပြင်ပကဘာနဲ့ဆက်နွယ်မဲ့လမ်းကြောင်းတွေလည်းပွင့်လာပြီးနိုင်ငံခြားမှာကြောင်းတွားတက်လို့တဲ့လူငယ်ကျောင်းသားအရေးအတွက်ဟာလည်းတဖြည်းဖြည်းများပြားလာနေတာပါဒါကြောင့်လဲအမေရိကန်တန်ယုံ Education USA ကဥဆောင်ကျင်းပတဲ့အခုလိုပညာရေးပြပွဲတွေအပြင်မဆုမြတ်မွန်တို့လိုပုဂ္ဂလိကအဖွဲ့တွေကဥဆောင်ပြုလုပ်တဲ့ပညာရေးပြပွဲတွေအမေရိကန်ကတက္ကသိုလ်ကောလိပ်တွေကသူ့အစီအစဉ်နဲ့သူလာရောက်ကျင်းပတဲ့ပညာရေးပြပွဲတွေလည်းရန်ကုန်နဲ့မန္တလေးမြို့တို့မှာမကြာခဏကျင်းပလေးရှိပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါအခုတော့အမေရိကန်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ် အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအကြောင်းတစ်ခုမှာပြီးခဲ့တဲ့ဗုဒ္ဓနေ့ကလူ19ဦးသေဆုံးခဲ့တဲ့ပြစ်ခတ်မှုကြီးဘာကြောင့်ဖြစ်ရသလဲဆိုတာကိုအဖြေရှာနိုင်ဖို့အတွက်အမေရိကန်ပြည်သူတွေကြားမှာကြိုးပမ်းနေကြပါတယ်ကျောင်းတောင်ဝန်ရှိသူတွေနဲ့အကြမ်းဖက်မှုဆိုင်ရာကျွမ်းကျင်သူတွေကတော့ဒီလိုအကြမ်းဖက်မှုကိုကျူးလွန်ဖို့အန္တရာယ်ရှိလာနိုင်တဲ့သူတွေကိုဖော်ထုတ်ဖို့လိုအပ်ပြီးအဲ့ဒီလူတွေလက်ထဲတနတ်မရောက်အောင်ဘယ်လိုကာကွယ်မလဲဆိုတာကိုပို့လို့တင်တယ်လို့ပြောနေပါတယ်။ Mike O'Sullivan ရဲ့သတင်းတော်ကတော့ကိုရန်နိုင်ကပြောပြမှာပါ။
American ပြည်ထောင်စုကအထက်တန်းကျောင်းမှာဒီတစ်ချိန်တနတ်နဲ့ပြစ်ခတ်မှုဖြစ်ပွားခဲ့တာကတော့ Florida ပြည်နယ်မှာဖြစ်ပါတယ်။ပြစ်ခတ်မှုကိုလုပ်တယ်လို့ဝန်ခံခဲ့တဲ့သူကလည်းတကိုယ်တည်းအထီးကျန်ပြီးတော့စိတ်ပိုင်းဆိုင်ရာပြဿနာရှိနေတဲ့သူပါ Los Angeles မြို့ရရဲ့ယာယီအုပ်ချုပ်ရေးမှူး Vivian Akron ကတော့ဒီဖြစ်ရပ်အပေါ်မှာအခုလိုပြောပါတယ
် This is not something that one expects to happen in our schools in our nation
။တမျိုးကျမတို့ကျောင်းတွေမှာကျမတို့နိုင်ငံမှာဖြစ်လာလိမ့်မယ်လို့ဘယ်သူကမှမထင်ထားပါဘူး။ဒါပေမဲ့ကျမတို့ဒီလိုဝမ်းနဲ့ကြေကွဲပြရာကောင်းတဲ့အဖြစ်ဆိုးကြီးကိုထပ်ပြီးတော့ကြုံရပြန်ပါပြီ
။ American ပြည်ထောင်စုနောက်ဖက်ချမ်းမှာရှိတဲ့ကျောင်းတောင်ဝန်ရှိသူတွေကတော့ကျောင်းတွေမှာဒီလိုအဖြစ်ဆိုးမျိုးတွေမဖြစ်အောင်သူတို့အနေနဲ့ပြင်ဆင်ထားကြောင်းဒါပေမဲ့ပြည်သူတွေအနေနဲ့လည်းဒီကိစ္စမှာပါဝင်ကူညီကြဖို့လိုတယ်လို့ LA မြို့ကျောင်းတွေရဲ့လုံခြုံရေးကိုတာဝန်ယူတဲ့ရဲတပ်ဖွဲ့အကြီးအကဲ Steven Zipperman ကပြောပါတယ
် For the parents to continue to monitor what their children are doing on a daily basis who they're speaking
ကျောင်းသမီးပါတဲ့အနေနဲ့ကတော့သူတို့ရဲ့နေဆက်တူကဘာတွေလုပ်နေတယ်ကလေးတွေဘယ်သူတွေနဲ့စကားပြောတယ်လူမှုကွန်ရက်တွေမှာဘာတွေလုပ်နေတယ်ဆိုတာကိုစက်ပြီးစောင့်ကြည့်သွားကြရမှာဖြစ်ပါတယ်
ဒီလိုဖြစ်ရတဲ့နဲ့ပတ်သက်ပြီးမကြာခဏဆိုသလိုသတိပေးတဲ့အရေးလက္ခဏာတွေကိုတော့တွေ့ရလေရှိပါတယ်။ Glenn Lipson ဟာမူကင်းစိတ်ပညာဆိုင်ရာစိတ်ပညာရှင်တဦးလည်းဖြစ်ပါတယ
်။ What we've seen in school shootings such as the one we just saw
ကျွန်တော်အခုတွေ့ခဲ့ရတဲ့ကျောင်းပစ်ခတ်မှုလိုမျိုးပါဘာတွေတွေ့ရလဲ။ဘာတွေ့ရလဲဆိုတော့ကျောင်းထုတ်ခံရတယ်။လူတိုင်းကလည်းကျွန်တော်အခုတွေ့ခဲ့ရတဲ့ကျောင်းပစ်ခတ်မှုလိုမျိုးမှာဘာတွေ့ရလဲဆိုတော့ကျောင်းထုတ်ခံရတယ်။လူတိုင်းကလည်းထူးဆန်းတဲ့လူလို့ထင်ကြတယ်လူတိုင်းကလည်းကြောက်ပြီးတော့အပေါင်းအသင်းမလုပ်ကြဘူး။အဲဒီကနေတခြားစိတ်သက်ကြစရာအခြေအနေတွေနဲ့ခန်းစားချက်တွေဖြစ်လာတာပါပဲ
။ကြမ်းဖက်မှုတွေတဲကတချို့ကိစ္စအနေငယ်ကတော့ကြမ်းဖက်တဲ့ဗီဒီယိုဂိမ်းတွေတနက်တီအလွယ်တကူရနိုင်တာတွေကြောင့်ဖြစ်ပါတယ်။အမေရိကန်နိုင်ငံကလူမျိုးများတည်ဆုံးတဲ့ပြစ်ခတ်မှုတွေကိုကြီးမဲ့ဆိုရင်ပြည်အားကောင်းတဲ့တနက်တီကိုတိုးပြီးတော့တုံးလာနေကြတယ်လို့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းတက္ကသိုလ်ကပါမောက်ခရွန်အဗီအက်စတကပြောပါတယ
်။ When you look at different countries around the world,don't have such a proliferation of military
ဘာဘောကတခြားနိုင်ငံတွေဟာစစ်တပ်မှာတုံးတဲ့တိုက်ခိုက်ရေးလက်နက်လိုမျိုးကိုဖောကျင်းတော့ခြင်းမရနိုင်ပါဘူး။အဲ့ဒီလိုလက်နက်တွေကိုဖောကျင်းတော့ခြင်းရတဲ့အတွက်ဒီလိုပြစ်ခတ်မှုတွေကအတော်လေးကိုစိုးစိုးဝါးဝါးတွေဖြစ်ကုန်တာပါ။အ
ဲဆိုကတော့တစ်ချိန်လုံးဒေါသထွက်နေတာတွေနောက်တကိုယ်တည်းအထီးကျန်နေတာမျိုးတို့လိုပြဿနာရှိတဲ့အရေးလက္ခဏာတွေကိုစောင့်ကြည့်သင့်တယ်လို့ပြောပါတယ
်။ The obsession of weapons, people knowing about itThe school's doing everything they can.
တနက်စွဲလမ်းနဲ့ပြဿနာနဲ့ပတ်သက်ပြီးလူတွေသိကြပါတယ်။ကျောင်းတွေကလည်းလက်ရှိဥပဒေတွေအောက်ကနေနောက်ထပ်အကူအညီတွေပေးနိုင်ဖို့အတွက်လုပ်နိုင်တယ်များလုပ်နေကြပါတယ်။ဒါပေမဲ့ဘယ်သူကမှအဲ့ဒီကလေးဟာကိုယ့်ကိုယ်ကိုတေချောင်းကြံစည်ပွဲရှိတာတွေလူသက်မှုကျူးလွန်ပွဲရှိတာတွေနဲ့တနက်တွေရနေတာတွေကိုဘယ်သူကမှအာရုံမစိုက်ကြပါဘူး
။တရားဥပဒေစိုးမိုးရေးအာဏာပိုင်တွေစိတ်ကျမ်းမာရေးပညာရှင်တွေမိဘတွေနဲ့ကျောင်းသားတွေကြောင်းမှာပူးပေါင်းဆောင်ရွက်ခြင်းအပြင်ရလက်ကောင်းတွေရလာနိုင်တယ်လို့လည်းLen Lipson တို့လိုကျွမ်းကျင်သူတွေကတော့ပြောပါတယ
် We have to empower connections, empower faith, empower
ကျွန်တော်အနေနဲ့ထိတွေ့ဆက်ဆံမှုတွေအပြန်အလှန်ယုံကြည်မှုတွေနဲ့လူမှုအတိုင်းဝိုင်းကြားအားကောင်းလာအောင်လုပ်ရပါမယ
်အောင်မြင်မှုတွေရှိတဲ့တစ်ချိန်တည်းမှာပဲတစ်ဖက်မှာလည်းမအောင်မြင်ခဲ့တာတွေလည်းရှိခဲ့ပါတယ်ဒီထဲမှာဇန်နဝါရီ5ရက်နေ့တုန်းကဖလော်ရီဒါကျောင်းကိုတနက်နဲ့ပြစ်ခတ်ခဲ့တဲ့တနက်သမားရဲ့ချင်းကြောက်တာလည်းပေါဝင်ခဲ့ပြီးတော့ဒီချင်းကြောက်မှုနဲ့ပတ်သက်ပြီးတော့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘယူရိုကဆက်ပြီးတော့လှုပ်ဖို့ပြက်ကွက်ခဲ့တယ်လို့ဝန်ခံခဲ့ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆနောကြီးည9နိုင်ခွဲရှိပါပြီ VO ရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုည10နိုင်တိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 9323ညလိုင်းနူမီတာ58 kHz 585ရူအန်ဒီဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာနဲ့ VOA တိုက်ရိုက်လေလံအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးဦးသိန်းထိုက်ဦးတင်ဆက်မယ်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်နေပါပြီ
2016သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ရှုံးနိမ့်ပြီးဒေါ်နယ်ထရန့်အနိုင်ရအောင်ကူညီဖို့လူမှုကွန်ရက်ကတစ်ဆင့်ဝါရဖြန့်ရေးသားစည်းရုံးခဲ့တယ်ဆိုပြီးရုရှား73ရောက်ကူအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကဆွဲချက်တင်လိုက်ပါတယ်ဒါကြောင့်လည်းရွေးကောက်ပွဲမှာရုရှားရဲ့စုပယ်မှုအကြောင်းကိုဝါရှင်တန်နိုင်ငံရေးမှာအဓိကအာရုံစိုက်လာပြန်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့သူ့မှာအပြစ်မရှိဘူးဆိုတာတက်သေးထောက်ထားခိုင်လုံနေပြီဆိုပြီးတွစ်တာကနေရေးပါတယ်။ဒါပေမဲ့လည်းဒီမိုကရက်တီနဲ့တခြားသူတွေကတော့ဒီကိစ္စကိုဆက်ပြီးတော့မေးခွန်းထုတ်နေကြဆဲဖြစ်ပါတယ်။ဟီလာရီကလင်တန်ရှုံးနေအောင်လူမှုကွန်ရက်ကဝါဒဖြန့်ခဲ့တဲ့ဆိုတဲ့ရုရှား73ရောက်ကိုတောက်ကြနေကတရားရေးဌာနကဆွဲချက်တင်ခဲ့တာပါ။ရုရှား2016ယူကော့ပွဲမတိုင်ခင်ကာလယူကော့ပွဲကာလနဲ့ယူကော့ပွဲအပြီးတွေမှာအလားတူဆွတ်ဖက်တဲ့လုပ်ရက်တွေလုပ်ခဲ့တဲ့ဆိုပြီးလွှတ်တော်ကော်မတီမျိုးစုံနဲ့ထောင်လိုင်းရေးတိုင်းဝိုင်းရဲ့ပြောဆိုချက်တွေထွက်ခဲ့မှုပြီးအခုတော့ဥပဒေအရတုံ့ပြန်ရေးယူလိုက်တာပါအမေရိကန်ဒုတိယရှေ့နေချုပ်ရော့ရော့စတန်စတိန်ကအခုလိုပြောပါတယ
် The defendants allegedly conducted what they called information warfare.
တရားခံတွေကအမေရိကန်ပြည်ထောင်စုကိုဆန့်ကျင်တဲ့သတင်းအချက်အလက်တွေကိုသုံးပြီးဝါဒဖြန့်စစ်ပွဲတစ်ခုဆင်နွှဲခဲ့တယ်လို့စွပ်စွဲခံထားပါတယ်။ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းအပေါ်မှာရောနိုင်ငံရေးစနစ်အပေါ်မှာပါမယုံမကြည်ဖြစ်အောင်ရွေချက်ရှိရှိလုပ်ခဲ့ကြတာပါ
။သမ္မတဒေါ်နယ်ထရန့်ကတော့ဒီဆွဲချက်တင်တာကိုကြည့်ရင်သူ့ရဲ့မဲဆက်စည်းရုံးမှုတွေပူပေါင်းချန်စီတာရှိမရှိစစ်ဆေးနေတာတွေဆုံးသတ်ဖို့လိုနေပြီဆိုပြီးအထိပယ်ဖွင့်ရမှာဖြစ်တဲ့အကြောင်းတွစ်တာကနေရေးပါတယ်။အမေရိကန်ပြည်ထောင်စုအတွင်းမှာကမောက်ကမတွေဖြစ်အောင်အမှန်တကယ်ပဲရုရှားကလုပ်ခဲ့တဲ့ဆိုရင်အခုလွတ်တော်ကော်မတီဂျာနာဝဲတွေကျင်းပတာစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတာတွေနဲ့ပါတီတွေကြမုံတရားတွေပေါ်လာနေတာကြောင့်ရုရှားဘက်ကသူတို့လိုချင်တာတက်တောင်ပို့ပြီးတော့အောင်မြင်နေတယ်ဆိုတာပြနေတယ်လို့သမ္မတထရန့်ကရေးပါတယ်။မော်စကိုကနေအကြီးအကျယ်ဟားတိုက်ရည်နေလိမ့်မယ်။အမေရိကန်နဲ့အချင်းကြီးမှန်မှန်ကန်ကန်သုံးသပ်ဖို့လိုနေပြီဆိုပြီးသမ္မတထရန့်ကရေးခဲ့တာပါ။
There are two groups that have created chaos more than the Russian
ဝန်သုံးငါးချင်းတွေဖြစ်အောင်ရုရှားနဲ့ပုံပြီးဖန်တီးနေတဲ့အဖွဲ့နှစ်ခုရှိပါတယ်ဒီမိုကရက်တွေနဲ့ပင်မသတင်းမီဒီယာတွေပ
ါသမ္မတထရန့်ကတော့သူ့အရင်ဒါဝင်ထမ်းဆောင်ခဲ့တဲ့သမ္မတဟောင်းဘဲရက်ကိုဘာမှကိုပြစ်ဖို့ပါတယ်ချင်းချောင်းမူကန်နေရာတွေကိုသိပေမဲ့လည်းဘာမှမလုပ်ခဲ့တဲ့သမ္မတဆိုပြီးဝေဖန်ပြစ်တင်တာပါရုရှားရေးမှာထရန့်ရဲ့မဲဆက်စည်းရုံးရေးဟာရုရှားနဲ့ပူးပေါင်းကြံစီခဲ့တဲ့ဆိုပြီးအထိပ္ပယ်မရှိဒစိကပ်ဖို့လုပ်နေတဲ့လုံးဝမလုပ်ခဲ့ဘူးဆိုပြီးသူကငြင်းချက်ထုတ်တာပါဒါပေမဲ့လည်းဒီမိုကရက်ထက်လွတ်တော်အမတ်ရစ်ချတ်ဘလိုမန်တန်ကတော့ CNN ရုပ်သံကိုခုလိုပြောပါတယ
် Just because this indictment has no mention of collusion or of knowing participation
ကုချိတီဆွဲချက်တင်တာမှာအမေရိကန်ဘက်ကပူးပေါင်းကြံစီရာမျိုးတွေလည်းရှိနေတယ်ဆိုပြီးထုတ်ဖော်ဆွဲချက်တင်တာမရှိပါဘူးဒီလိုမရှိလို့နောက်တစ်ချိန်ဆွဲချက်တင်တဲ့အခါမှာရှိလာမှာမဟုတ်ဘူးလို့တော့ပြောလို့မရပါဘူ
း။ရောဘတ်မူလာရဲ့စုံစမ်းစစ်ဆေးနေတဲ့အခြေအနေတွေအဆုံးသတ်ဖို့အဝေးကြီးလိုပါသေးတယ်။ဒီမိုကရက်ဘက်ကတော့ဥပဒေအရမေးမြန်းစရာတွေအများကြီးကြံနေသေးတယ်လို့ထောက်ပြပြောဆိုပါတယ်။ဒီမိုကရက်အောက်လွှတ်တော်အမတ်အဒန်စတစ်ကအခုလိုပြောတာပါ
။ Was this in effect the Russians provided
ရုရှားဘက်ကမဲဆွယ်စည်းရုံးမှုတွေကိုထောက်ပံ့ခဲ့တာမျိုးကူညီတာမျိုးကြောင့်မဲဆွယ်စည်းရုံးမှုနဲ့ဆိုင်တဲ့ဗဏ္ဍငွေကြေးဆိုင်ရာဥပဒေကိုချိုးဖောက်ခဲ့တာမျိုးတွေရှိသလားရွေးကောက်ပွဲမှာပြည်ပကဝင်ရောက်ဆွတ်ဖက်မှုတားမြစ်တဲ့ဥပဒေကိုချိုးဖောက်ခဲ့တာမျိုးရှိသလားအမေရိကန်ဘက်ကပူးပေါင်းကြံစီတာမျိုးတွေရောရှိသလားစုံစမ်းစစ်ဆေးမှုတွေဟာတရားရေးဌာနကိုလိန်ညာထွက်ဆိုတာမျိုးတွေရှိသလားမေးရပါလိမ့်မယ်
အခုတရားရေးဌာနကရုရှားတွေဘောဆွဲချက်တင်တာကိုရုရှားအစိုးရကလက်ခံဖို့မရပါဘူးဒီဆွဲချက်တွေဟာအခြေမြင့်မရှိတဲ့လွန်လွန်ကျွကျွထင်ရှားဆွဲချက်တွေဆိုပြီးရုရှားအစိုးရပြောရေးဆိုဝင်ရှိသူကတုံ့ပြန်ပြောဆိုနေကြောင်းပါခင်ဗျာ
ဦး သိန်းထိုင်ဦးတင်ဆက်သွားတဲ့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရပြီးအခုတခါတော့အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်ကိုတင်ဆက်တော့မှာဖြစ်ပါတယ်။ကိုသားညွန်ဦးကဆွေးနွေးတင်ဆက်မှာဖြစ်ပြီးကိုရန်နိုင်ကအစီအစဉ်ထုတ်လုပ်သူအဖြစ်တောင်းဝန်ယူဆောင်ရွက်သွားမှာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေလံအစီအစဉ်ကနေပြီးတော့ကြိုးဆိုပါတယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအာနာယ NLD ပါတီနဲ့ရက်ဖက်လူမှုအဖွဲ့စည်းတွေရဲ့ဆက်ဆံရေးအထူးဖြစ်တော့ NLD အစိုးရလက်အောက်မှာဒီလက်ထက်မှာရက်ဖက်လူမှုအဖွဲ့စည်းတွေရဲ့ဖွံ့ဖြိုးတိုးတက်မှုအခြေအနေကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ် CSU လို့ခေါ်တဲ့ဒီရက်ဖက်လူမှုအဖွဲ့စည်းတွေအားကောင်းရှင်သန်မှုဆိုတာဟာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးရေးအတွက်အရေးပါတယ်လို့ပဲတစ်ဖက်မှာတော့ CSU တွေကဒီမိုကရေစီကိုထိန်းချုပ်ပေးနိုင်တဲ့အင်အားစုတစ်ရလည်းဖြစ်ပါတယ်ဒါကြောင့်မို့လက်ရှိမြန်မာနိုင်ငံမှာရက်ဖက်လူမှုအဖွဲ့စည်းတွေရဲ့လွတ်လပ်ခွင့်လှုပ်ရှားရှင်သန်ကြီးထွားခွင့်ဘလို့အခြေအနေများရှိပါတယ်ဆိုတာနောက်ဒီ NLD ဆိုရလက်ထက်ရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့အနေအထားကိုဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးကိုဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒေါ်ရွှေရွှေစိန်လက်ဖြစ်ပါတယ်သူကတော့ဒီအထက်လွှတ်တော်ရဲ့ INGO NGO ကော်မတီကပါအဲနောက်တစ်ဦးကတော့ဒီ Trigger Women Support Group ကဒီအမျိုးသမီးလှုပ်ရှားရေးအဖွဲ့ကဒေါ်ခင်လေးဖြစ်ပါတယ်နှစ်ဦးစလုံးလီလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးတော့ဒေါ်ရွှေရွှေစိန်လက်ကိုမေးကြည့်ပါတယ်ခင်ဗျာဒေါ်ရွှေရွှေစိန်လက်ကြားပါလားခင်ဗျာအမကြီး
โอเคครับ
ကျွန်တော်ရည်စုံတော့မမတို့အခုလုပ်နေတဲ့ဒီလွတ်တော် INGO NGO ကော်မတီနဲ့ပတ်သက်လို့ပေါ့ဒီကော်မတီကစပြီးလုပ်ခတဲ့ကအဓိကထားတာကဒီ INGO NGO နဲ့ဆက်ဆံရေးကိုအဓိကထားတာလားဒါမှမဟုတ် NGO ဖွံ့ဖြိုးရေးဘိုင်းကိုဦးစားပေးလားဘယ်လိုအချက်မျိုးကိုအဓိကဦးစားပေးပြီးတော့လုပ်ခဲ့လဲလုပ်နေပါလဲခင်ဗျာ
အခုကျေဒီမှာတော့လောလောဆယ်နေပေါ့နော်ကျမတို့ဆောင်ရွက်နေရတော့ဒီ NGO INGO တွေလုပ်ငန်းတွေဆောင်ရွက်တာမှဖြစ်မူဝါဒပိုင်းဆိုင်ရာဖြစ်ပေါ့နော်လိုအပ်တဲ့အခက်အခဲကျမတို့နားထောင်နေအခုဆိုရင်ကျမတို့ဒီ INGO အဖွဲ့အစည်းပေါင်းပေါ့နော်ကျမတို့တော်တော်များများပေါ့မိခါနာ3ခု4ခုပေါ့နော်အဲ့ငယ် MOU ထိုးထားတဲ့ NGO နဲ့ပတ်သက်ပြီးသူတို့ရဲ့လုပ်ငန်းတွေဘယ်လိုဆောင်နေဘယ်လိုခက်ခဲရှိရဲဆိုတော့ကျမတို့တွေ့ဆုံပြီးတော့မှကြားနာတယ်ပြီးတော့ကျမတို့ဥပဒေပေါ့နော်ကျမတို့ company အနေနဲ့ကတော့ဒီရက်ွက်ကြေးရအချုပ်ရေးနဲ့ဆိုင်တဲ့ဥပဒေကိုကျမတို့ကနေတော့တင်တတိယကျင်းပြင်ဆင်တဲ့ဥပဒေတင်ခဲ့ရပေါ့နော်အဓိကတော့ဒီ NGO တွေနဲ့တွေ့ဆုံပြီးတော့မှသူတို့ရဲ့အခက်အခဲတွေပေါ့နော်နောက်ကမှပူပေါင်းဆောင်ရွက်ရမယ့်ဟာတွေအဲဒါတွေကိုကျမတို့ကဟိုပေါ့သူတို့ရဲ့အတန်တွေနားထောင်မှာပေါ့
ဟုတ်ကဲ့ကျွန်တော်ခုနကအမပြောတဲ့အချိန်မှာရေနှုတ်ကျွန်တော်ဒီနိုင်ငံတကာ INGO တွေနဲ့ပတ်သက်လို့မေးချင်ပါတယ်သူတို့ကတော့အဓိကဒီတက်ဆိုင်ရာဝင်ကြီးဌာနတွေနဲ့ MOU ထူးပြီးတော့လုပ်တာပေါ့နော်တချို့နေရာတွေမှာလွတ်လပ်လှူရှားဝင်ရတယ်ဒါပေမဲ့တချို့နေရာတွေမှာလည်းသူတို့ချို့အထူးဖြစ်တိုင်းသားဒေသတွေကိုသွားတာခက်ခဲရှိတယ်လို့လည်းကျွန်တော်ခဏခဏကြားရပါတယ်ခင်ဗျာအဲ့တော့အဲ့အချိန်နဲ့ပတ်သက်လို့ဒီလွတ်တော်ကော်မတီအနေနဲ့ဘာတွေများလှုပ်ဆောင်ပေးနိုင်တာတွေရှိပါလဲခင်ဗျာသူတို့ရဲ့လွတ်လပ်စွာလှူရှားခွင့်လုပ်နိုင်ခွင့်ပေါ့
โอเคကျမတို့ကတော့ဒီမှာတီဇယ်ဥပဒေပေါ့เนาะကျမတို့ကတော့သူစီးနီးစီးတက်နေရှိတယ်အဲ့တော့ကျမတို့ကကျမတို့ဒီ NGO တွေရဲ့အတောင်နားထောင်ပြီးတော့ကျမတို့သက်ဆိုင်ရာပြည်ရေးပေါ့เนาะပြည်ရေးဒါတောင်းရင်ခါလာဆိုတော့ဒီအရင်နဲ့ပတ်သက်ပြီးတော့ကျမတို့လိုအပ်တာနောက်ခါမှာကျမတို့ကသက်ဆိုင်တဲ့ကျမတို့မယ်ပေါ့เนาะဒီတိုင်းပြည်သားကြီးပြည်နယ်မယ်ကိုယ်စားလှယ်တွေထားထားတယ်ပေါ့အဲ့ကိုယ်စားလှယ်တွေနဲ့ဆက်သွယ်ပြီးတော့အခက်အခဲရှိလို့ရှင်ပေါ့เนาะကျမတို့ကဒါမဲ့ဟိုအခက်အခဲရှိရဆိုတော့စီးနီးစီးကန့်ပေါင်းနေပေါ့ဥပဒေပေါင်းနေရတော့ကျမတို့ဖြစ်ရမှာပေါ့နော်ဒါတတ်မှတ်ထားတဲ့ MOU ဆိုလဲသူတို့ MOU မှာဘယ်နေရာကြီးလောက်ပိုင်ခွင့်ရှိတယ်လဲဒါဝန်ကြီးဌာနနဲ့ထိုးထားတာရှိတယ်။နောက်ဘယ်လိုလုပ်ငန်းတွေဆိုတာသူတို့ရဲ့ MOU မှာပါတယ်ပေါ့နော် MOU နဲ့လုပ်တဲ့ဟာတွေမှာအခက်အခဲရှိတယ်ဆိုရင်တော့ကျမတို့ကိုယ်စားလှယ်နဲ့ပူးပေါင်းပြီးတော့ကျမတို့ကူညီပေးပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ထပ်ဒီ local NGO တွေနဲ့ပတ်သက်လို့မေးချင်ပါတယ်ပြောမယ်ဆိုရင်မြန်မာနိုင်ငံမှာဇွန်တရားပွင့်လင်းလာတဲ့အချိန်တွေမှာဒီ NGO အသေးလေးတွေဒေသဆိုင် NGO တွေလည်းအများကြီးပေါ်လာပါတယ်ခင်ဗျာအဲ့တော့ဒီဖွဲ့တွေနဲ့မတို့ဒီလွှတ်တော်ကော်မတီနဲ့ဆက်ဆံနိုင်မှုဆောင်ရွက်နိုင်မှုကဘယ်လောက်ထိရှိပါလဲခင်ဗျာ
အဲကျမတို့ဒီလောလောဆယ်တော့ကျမတို့ကဒီ local တွေနဲ့တော့အခုလောလောဆယ်ဟိုကော်မတီအနေနဲ့ပေါ့မလို့တို့တော့ကျမတို့သက်ဆိုင်ရ issue လိုက်ပေါ့နော်ဥပမာဆိုရင်ကျမတို့ကအမျိုးသမီး issue လာလေယာဉ် issue လာပေါ့နော်အဲနောက်ကမူရစေဝါလာပေါ့အဲစသဖြင့်ပေါ့အဲ့လိုမျိုးတော့ခလေးသူငယ်လာနောက်အလုပ်ကမာလာသက်ဆိုင်ရကော်မတီတွေရှိရစေအဲ့လိုကော်မတီတွေရှိရနောက်ကမှကျမတို့ဘတ်ဂျက်နဲ့ပတ်သက်လို့ရှိရင်လောလောကောင်တခြားဥပဒေကျမ်းတွေနဲ့ပတ်သက်တော့ဥပဒေကျမ်းကော်မတီရှိတယ်အပြည်သူ့ငွေစင်းကော်မတီရှိတယ်ပူပေါင်းကော်မတီအဲ့ဒီမှာကျမတို့ကဟိုဘယ်လိုကောင်မတွေ့ဆုံခွင့်အနေနဲ့ရပါတယ် NGO တွေနဲ့လေ local တွေနဲ့လည်းတွေ့ရပေါ့နော်ကျမတို့ဒါကတော့လွတ်တော်ဒီလိုမျိုးပြောင်းစလို့တော့အပိုင်းပေါ့မြို့သားလူထုကပြည်သူတော့နောက်တန်းစစ်သားကြီးပြည်နယ်တွေမှာလည်းအဲ့လိုမျိုးပေါ့ NGO တွေနဲ့ဟိုရုပ်တွေတွေ့တယ်နောက်ခါမှကျမတို့ဒီတက်ဆန်လွတ်တော်ရင်လည်းတွေ့ပြီးတော့မှဒေသဖွံ့ဖြိုးရေးတွေကိုဟိုဆောင်ရွက်နေရတယ်ကျမတို့ရှိတယ်ကျမတို့မြို့နယ်မယ်ဆိုလည်းအဲ့လိုပဲကျမတို့ဒါမြို့ကံပေါ့နော်ဒေသခံCSO တွေနဲ့ကျမတို့ပူးပေါင်းပြီးတော့မှ ဒီလောက်ဆောင်တာရှိရသူတို့ကဒေသခုမျိုးကြီးအများကြီးလောက်ခဲ့တာလीအဲ့တော့ကျမတို့ဒီနေပေါ့လောက်လာတဲ့ခါမှလဲကျမတို့နေနဲ့တနက်ကလောက်ပေါ့နော်တနက်ကလောက်ဝမ်းဝင်းပြီးတော့မှကုညီပေးရပေါ့ဒါတွေလည်းရှိပါတယ
်ကျွန်တော်နောက်တစ်ခုထပ်မေးချင်တာကဒီအရပ်ဖတ်လူမှုဖွဲ့စည်းတွေကချင်းပြောရင်မြန်မာနိုင်ငံမှာလွတ်လပ်ခွင့်ကလည်းသိမ့်မကြသေးလူဒါမဲ့ပေါ်လာကြတယ်ဒီဖွဲ့စည်းတွေလွတ်လပ်နဲ့ရှင်သန်နိုင်အောင်လို့ပို့ပြီးတော့ဖွံ့ဖြိုးအားကောင်းအောင်နိုင်ဖို့အတွက်ကိုလွတ်တော်အနေနဲ့ဥပဒေတရားတရားနဲ့အထောက်အကူဖြူဖို့အတွက်ကြိုးစားပေးတာကြိုးစားဖို့စီစဉ်နေရောရှိပါလားခင်ဗျအ
ဲ့ဒါကတော့ကျွန်မထင်တယ်ကျွန်မတို့ဒီမှာလေဟိုအတင်းဖွဲ့များပေါ့နော်ဥပဒေပေါ်တာကိုလည်းပြင်ဆင်ကျေးဆွေးနေရပေါ့နော်အခုထိတော့မတက်လောက်ပါမဖြစ်သေးပေါ့လေအဲ့တော့ကျမတို့ကတော့ဟိုတခုတော့ရှိရပေါ့အရင်တော့ပုံစံလှုပ်ရှားခဲ့တဲ့အရာဖက်လူမှုဖွဲ့စည်းရကျမတို့ဒီမိုကရေစီရဖို့အတွက်ပေါ့နော်ကျမတို့တိုက်ခိုက်နေလှုပ်ခဲ့တာရှိတယ်အဒိုကေစီလှုပ်ခဲ့တာရှိတယ်ဒါပေမဲ့အခုပေါ့နော်ကျမတို့ဒီပြည်သူ့အစိုးရတက်လာပြီးအချိန်ကျတော့ကျမတို့စွတ်တော်နဲ့ဒီလိုမျိုးပေါ့နော် CS ရဖက်လူမှုဖွဲ့စည်းရအခမ်းကဏ္ဍကစိတ်ပင်ရင်ဘက်ကိုပို့ပြီးတော့မှဇောင်းပေးပြီးတော့ပေါ့ဟိုလှုပ်ရမယ့်နေထားရှိရပေါ့နော်ဥမာဆိုရင်ကျမတို့ကဒီမူဝါဒတွေကာလွတ်တော်ကနေဥပဒေတွေကလုတ်တယ်အရှိမဲမူဝါဒပိုင်းဆိုင်ရာတွေပို့ပြီးတော့ပြောင်းလဲမှာလွတ်တော်မှာတက်ဆိုင်ရာပေါ့နော်ကော်မတီများတက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်များ ਨੇ ပူးပေါင်းလှုပ်ဆောင်လို့အခွင့်အလမ်းတွေပေးထားပါတယ်ကျမတို့လေဒါပေမဲ့အဲ့ဒါလေးကိုတေချာဟိုမတိကြသေးပေါ့မတိကြသေးရလည်းဖြစ်နိုင်တယ်တီးအဖွဲ့တွေကတော့ကျမတို့နဲ့ချိတ်ဆက်ပြီးတော့မှအများဆောင်ရွက်နေရရှိပါတယ်ပူအားကောင်းမှုကရပ်တလူမှုဖွဲ့စည်းအားကောင်းမှုကတော့ဒါပင်နိုင်ဒီမိုကရေစီနိုင်ငံတိုင်းမယ်ဆိုပေါ့နော်ကျမတို့ကဟိုပို့ပြီးတော့အပေးလို့လာပေါ့လေ
ဟုတ်ကဲ့
အဲတော့ကျမတို့နိုင်ငံအနေနဲ့လည်းကျမမြင်တာတော့ပေါ့အဖြစ်ဖြစ်တော့ပို့ပြီးတော့မှဟိုအပေးလာတယ်အပေးရဲ့ပုံစံမျိုးကတော့ကွာသွားမှာပေါ့နော်နောက်ပူပေါင်းလို့ဆောင်တဲ့အပုံစံမျိုးကလည်းအရင်လိုတော့မဟုတ်ဘူးကျမတို့ဟိုဟိုဆောင်ရွက်တဲ့လုပ်ငန်းမျိုးကပြောင်းလဲသွားလိမ့်မယ်လုံကြီးလုံမှန်လည်းပြောင်းလဲသွားလိမ့်မယ်လို့ကျမမြင်တယ်ဘာကြောင့်လဲဆိုတော့ဟိုကျမတို့ကဟိုကအပြောင်းလဲကိုရောက်နေပြီလေပြောင်းလဲရောက်နေခါမှာ nation building ပေါ့နော်ကျမတို့ဒီ state ပြည်နိုင်ငံတည်ဆောက်ရေးလုပ်ငန်းတွေမှာပို့ပြီးတော့မှပူးပေါင်းလှုပ်ဆောင်မယ်လို့ကျမတို့မြင်နေ
ဟုတ်ကဲ့ဒီနေရာမှာကျွန်တော်တခုပြန်မြင်ချင်တာကဒီအကျမ်းမကြီးလို့ပညာရေးတွေလုပ်တဲ့ဒီ CSO တွေအဖွဲ့အစည်းတွေအနေနဲ့ကတော့ခုနအာနာဘညာပူးပေါင်းဆောင်လုပ်နိုင်တဲ့အခြေအနေပေါ့ဒါပေမဲ့အခွင့်အရေးကိုဦးစားပေးပြီးတော့ပြောကြတယ်လူခွင့်ဦးစားပေးပြီးတော့ပြောကြတယ်ဆိုကြတယ်လှုပ်ကြကင်ကြတယ်ဒီအဖွဲ့အစည်းတွေနဲ့ပတ်အနေနဲ့ကြတော့သုံးတရားဆူရပိုင်းကိုဖြစ်ဖြစ်လွတ်တော်ပိုင်းကိုဖြစ်ဖြစ်ဝေဖန်ထောက်ပြတာရှိနိုင်ပါတယ်ခင်ဗျဒီအဖွဲ့အစည်းနဲ့ပတ်သက်လို့ဆက်ဆံမှုဘယ်လိုရှိပါလဲ
ဟုတ်ကဲ့ကျမတို့တကယ်တော့တချို့ဖွဲ့စည်းရေးလဲပေါ့နော်တကယ်ပဲဝေဖန်ထောက်ပြရည်လဲရှိတယ်အဲအဲ့ဒီအတိုင်းပေါ့နော်ဒါပေမဲ့ကျမတို့စကလုံးပေါ့နော်ဘာသာစကားပေါ့စကလုံးရွေးချယ်တာပဲဖြစ်ဖြစ်ကျမတို့အကြောင်းအရာပေါ့အဲ့ဒီမှာတော့ကျမတို့နည်းနည်းတော့ပေါ့နော်ဟိုပူပေါင်းမျိုးမှအပြုတ်တော့ပေါ့ကျမတို့ဆောင်ရမှရှိတယ်အပြန်လည်းနှိမ့်နိုင်ပို့ပြီးတော့မှဆောင်ရမှလေးတော့ကျမဟိုမြင်မိရပေါ့နော်ဒါကျမတို့လည်းယင်ကျမလည်းယင်တော့ရှေ့ဆိုလောက်လာတာဆိုအဲ့လိုကလောက်ခဲ့ပုံစံအကြကျမတို့ကပို့ပြီးတော့တမျိုးပေါ့နော်နည်းနည်းတော့တိုက်ခံတဲ့ပုံမျိုးပေါ့ကျမတို့ကဟောပေါ့ activist တဲ့ပုံမျိုးရှိတယ်ဒါပေမဲ့အခုဒီဘက်ပိုင်းကျတော့ကျမကပို့ပြီးတော့မှပူပေါင်းလို့ဆောင်ပြီးတော့အဲ့လိုကအဲ့လိုမျိုးကိုပို့ပြီးတော့ပူပေါင်းလာမယ်ဥမာဆိုလို့ရှိရင်ပေါ့ကျမတို့ပညာရေးပေါ့ဘဝရပိုင်းဆိုင်ရာလည်းပြောင်းလဲဖို့လိုတယ်သူတို့အချုပ်ဖက်မှာပညာရေးပိုင်းဆိုင်ရာမယ် NGO တွေကလည်းပုံမဒီလိုမျိုး CSO တွေကပုံမလေးနဲ့ပေါ့နော်ကျမတို့ကဏ္ဍငွေတွေတရားနေပြီးတော့မှရရှိတယ်ဘလို့ပေါ့စင်းစရာတွေအစားပေါ့နော်ပွင့်လင်းမြင်သာမှုရှိတာမျိုးနဲ့ပို့ပြီးတော့မှပူပေါင်းလှုပ်ဆောင်ဖို့လိုမယ်လို့ကျမမြင်တယ်ဝင်းထဏိုင်းနဲ့ပူပေါင်းလှုပ်ဆောင်တဲ့အခါမှာလည်းဒီ budget ရေးဆွဲတဲ့အခါမှာလည်း CSO တွေကတော့ဘယ်အပိုင်းကိုလှုပ်ဆောင်မယ်အစိုးရကတော့ဘယ်အပိုင်းလှုပ်ဆောင်မယ်ဆိုပြီးတော့ပွင့်လင်းမြင်သာမှုရှိတာမျိုးပေါ့ပို့လို့ကအရင်ကကျမတို့အဲ့လိုမရှိခဲ့ဘူး
ဟုတ်ကဲ့
အခုမှတော့ပို့ပြီးတော့နှစ်ဖက်လုံးကပို့ပြီးတော့ပွင့်လင်းမြင်သာတယ်ပူပေါင်းဆောင်ရဲမျိုးမျိုးနဲ့ကျမတို့လိုရလိမ့်မယ်လို့မြင်တယ်အစရရပေါ့နော် CSO တွေကသူတို့ plan လုပ်ခင်မှာဒီကအစိုးရနဲ့တော်လောက်ကနှုတ်တော်နဲ့တော်လောက်ကဆိုးရနဲ့နှုတ်တော်ကဘာလို့လိုအပ်တယ်လဲအဲ့ဒါဆိုသူတို့ကလည်းဘာလို့လုပ်ရတယ်လဲပေါ့နော်အဲ့လိုပဲအစိုးရနဲ့နှုတ်တော်ကလည်း CSO တွေဘာလို့လိုအပ်တယ်လဲအဲပြီးလို့ရှိရင်ကျမတို့ဘလို့ပူပေါင်းလုံဆောင်လို့ရလဲဆိုတော့နီးလန်းတွေကိုအားလုံးကအစ်စ်ကိုသွားနေတာဆိုအစ်စ်လမ်းကြောင်းပေါ်ရောက်နေတဲ့အခါကျညောင်းအစ်စ်ပေါ်ရောက်နေတဲ့အခါကျတော့ကျမတို့အရင်လိုပုံစံမျိုးနဲ့လုပ်လို့ဒီအစင်အပြေးပေါ့နော်ကျမတို့ဟိုတီထွင်ပြီးတော့မှစမ်းသစ်ပြီးတော့မှကျမတို့နီးလန်းသစ်တွေနဲ့ပူပေါင်းလို့ဆောင်ရင်တော့ပို့ပြီးတော့ထိအောင်မယ်လို့ဒါကျမမြင်တယ်ပေါ့
ဟုတ်ကဲ့ခင်ဗျမရှိရစင်လာဟိုကလေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်နောက်ထပ်ပေးနိုင်ဆွေးနွေးမဲ့ဖိတ်ခေါ်ချင်ပါတယ် Trigger Woman Support Group အမျိုးသမီးလှုပ်ရှားတဲ့အဖွဲ့ကဒေါခင်လေးမက်ခင်လေးကြားပါလားခင်ဗျ
ဟုတ်ကဲ
့ဟုတ်ကဲ့မကင်းခုနကမရှိရစင်လာပြောသွားတဲ့အထဲမှာတော့ကျွန်တော်နောက်ဆုံးသူပြောသွားတဲ့လေးကိုကောက်ပြီးတော့အရင်ဆုံးမေးချင်ပါတယ်ဒီပွင့်လင်းမြင်သာမှုပေါ့ CSO တွေနဲ့ပတ်သက်လို့ကျွန်တော်တို့သိရတဲ့လောက်ဒီ NLD ပါတီတက်လာပြီးတဲ့အချိန်မှာဒီ CSO ဖွဲ့စည်းတွေရဲ့ဘဏ္ဍာငွေကြေးလေပတ်မှုတွေနောက်တစ်ခုကဒီထောက်ပံ့မှုတွေထောက်ပံ့ယူမှုတွေနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်ဖို့ဆိုပြီးတော့ဆွေးနွေးနေပြီးတော့ကော်မတီပုံစံမျိုးလုပ်ထားတာလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီကော်မတီနဲ့အနေအထားအဲ့ဒီလုပ်ကင်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့အခြေအနေဘယ်လိုရှိပါလဲခင်ဗျအကန့်အသတ်ခံရလား CSO တွေဒီပွင့်လင်းမြင်သာမှုနဲ့ပတ်သက်လို့ဒီကော်မတီက
ဟုတ်ကဲ့ပါအဲ့ဒါက NUI အစိုးရတက်ပြီးတော့တိတ်မကြခင်မှာဒါကူးလို့ခေါ်တာပေါ့နော် DACU ပေါ့ကျမတို့ Development Agency Coordination Unit လို့ထင်ပါတယ်အဓိကတော့ဒီဖွံ့ဖြိုးရေးဟိုမဟာမိတ်တွေပေါ့ Agency တွေကိုပေါင်းစပ်ခင်ဆိုင်ရေး Committee Unit လို့ဟိုအဓိပ္ပာယ်ရှိပါတယ်အဓိကသူတို့ပြောရဲ့ရည်ရချက်ကတော့ဒီဟာကဒီကျမတို့နိုင်ငံရဲ့ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ပေးကြမယ်အကူအညီပေးကြမယ်အဖွဲ့အစည်းတွေခြားထဲမှာပို့ပြီးတော့ကောင်းမွန်အောင်ညှိနှိုင်းဆောင်ရွက်ရေးအတွက်လို့တော့သူတို့ရည်ရချက်ရှိပုံရပါတယ်ဒါပေမဲ့ကျမတို့လိုဟိုအဖွဲ့အရက်ဖက်အဖွဲ့အစည်းတွေပေါ့ဒီ INGO ရော NGO တွေကတော့စိုးရိမ်တာဒီနောက်မှာခုနကိုတားညုံပြောတယ်လို့ပဲပေါ့ဒါတခုခုကိုပြန်စိုးရိမ်လို့တန်တဲ့အရှိလို့ထိန်းချုပ်ပြန်လောက်တလားဆိုရဲစိုးရိမ်မှုတွေလည်းကျွန်တော်တို့အားလုံးမှာရှိခဲ့တယ်ဒါပေမဲ့အခုဒီကော်မတီကဖွဲ့တာဖွဲ့ထားပြီးနဲ့တိတ်ပြီးတော့လုပ်ငန်းဆောင်တာတွေမှာကြက်ကြက်တက်တက်လုပ်ဆောင်မှုအားနည်းသေးတယ်လို့လည်းကြားရတယ်ဘာလို့လဲဆိုတော့သူတို့မှာအခြားသောကိစ္စတွေလည်းရှိတယ်နောက်ကော်မတီရဲ့မှာပါတဲ့သူတွေကလည်းအခြားသောလုပ်ငန်းတွေမှာလည်းကြီးလေးတဲ့တာဝန်တွေယူထားတဲ့သူတွေလည်းပါတယ်လို့ဟိုဖြစ်နေတဲ့ပုံစံဖြစ်တဲ့အခါကျတော့တိတ်ပြီးတော့ဘာမှကြက်ကြက်တက်တက်လုပ်နိုင်လုပ်ကိုင်းနိုင်မှုလည်းမရှိသေးဘူးလို့ကြားရတော့ကျမတို့ရဲ့စိုးရိမ်ချက်တွေကတကယ်ဖြစ်လာလားမဖြစ်လာလားဆိုတာလည်းပြောဖို့တော့ခက်ပါသေးတယ်ရှင
်ဟုတ်ကဲ့ခင်ဗျကျွန်တော်တစ်ဆက်သေးမိချင်တာကဒီ CSU ရဲ့လွတ်လပ်ခွင့်ပေါ့အရင်ဦးသိန်းစိန်လက်ထက်မှာတော့တော်တော်လေး CSU အဖွဲ့အစည်းတွေခုနကျွန်တော်ပြောခဲ့လို့ပဲ local အဖွဲ့အစည်းတွေဆိုအများကြီးပေါ်ခဲ့တယ်အဲ့တော့ဒီ NDI အစိုးရလက်ထက်မှာဒီအဖွဲ့အစည်းတွေရဲ့ဖွံ့ဖြိုးမှုရှင်သန်အားကောင်းမှုပို့ပြီးတော့ quality အရပါပေါ့အရေးသေးရပါပေါ့နော်အခြေအနေဘယ်လိုရှိပါလဲခင်ဗျ
အော်ဒီမှာဟိုနည်းနည်းရှေ့ကိုပြန်ခောက်တာတော့မဟုတ်ပါဘူးတဲ့ဥတိန်ဆိုင်လက်ထက်မှာဟုတ်တယ်ကျွန်တော်တို့ပေါ်ခဲ့ကြရယ်ပေါ်ခဲ့ကြတာကလည်းကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေနေနဲ့ရလာတဲ့အပွင့်လေးတစ်ခုမှာကျွန်တော်တို့တက်နိုင်ကြမြကိုစပေ့စ်ကိုချဲ့ကြမယ်ဆိုတော့ရည်ရွယ်ချက်နဲ့တော်တော်များများ CSU ဘက်မှာဆိုရင်ကျွန်တော်တို့အရင်ကနိုင်ငံရေးရလှုပ်ရှားတဲ့တက်ကြွတဲ့သူတွေလည်းပါတယ်တော်တော်များများကလူငယ်တွေရောပေါ့နော်နိုင်ငံတကာအထွေထွေရှိတဲ့သူတွေရောကကျွန်တော်တို့ရနိုင်ကြမြကိုနေရာလေးကိုရက်ဖက်ဖွဲ့စည်းနေရာကိုချဲ့မယ်ဆိုတော့ရည်ရွယ်ချက်နဲ့ဝင်ခဲ့ကြတယ်အဲ့ဒီချိန်မှာပဲအတိုင်းအတာတစ်ခုအနေနဲ့ဥသိမ်းစိန်အစိုးရကလည်းသူတို့ရဲ့ legitimacy အတွက်လားအခြားသောနိုင်ငံရေးရည်ရွယ်ချက်တွေလားတော့မသိဘူးအထိုက်အထောက်ကျွန်တော်တို့လည်းဆက်ဆံမှုတွေဟိုပေါ့နော်ဟိုလက်လက်ခေရောတွေရှိတယ်အဲ့အဲ့ဟာကကျမတို့အဖြေတော့မဟုတ်ဘူးရှိရဲဆိုတာပဲဖြစ်တယ်ကျမတို့ရဲ့ပြောတဲ့စကားတွေကျမတို့ရဲ့အကြံပြုချက်တွေကိုသူတို့လိုက်နာပြီးတော့ဆောင်ရွက်တာမျိုးတိတော့ကျမတို့အားရစရာမတွေ့ရဘူးဒါပေမဲ့အနည်းဆုံးတော့ကျမတို့လည်းဆက်ဆံရေးတွေရှိခဲ့ကြရဲဆိုပြီးတော့ရက်ဖက်ဖွဲ့စည်းတွေကလည်းမှတ်ချက်ပြုရဲအခု NLD ဆိုရလည်းရောက်တဲ့အခါမှာလည်းကျမတို့ကဒီထက်ပိုကောင်းမွန်တဲ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုရလာမယ်လို့တော့ကျမတို့အရင်ကမျှော်လင့်ခဲ့ကြတယ်ဒါပေမဲ့အခုချိန်မှာတော့အဲ့ဟာကဟိုကျွန်တော်မျော်လင့်တဲ့လောက်တော့အမှန်တိုင်းပြောရမယ်ဆိုရင်တော့ဖြစ်မနေဘူးပေါ့ဖြစ်မနေတာမှလည်းအကြောင်းမျိုးစုံရှိနိုင်ပါတယ်အဲ့ဒါကတော့ဘာလဲဆိုတော့အဓိကကျွန်မဗာကြံကြည့်မလဲဆိုတော့ယုံကြည်မှုပဲအဲယုံကြည်မှုမှာဟိုဘက်နဲ့ဒီဘက်မှာကျွန်တော်တို့ဘက်ကတော့ဒီရက်ဖက်ဖို့စီစီဘက်ကတော့ဒီ NLD ဆိုရကိုအပြေဝကျွန်တော်တို့ဟိုပြောရလို့ရှိရင်ဟိုပါတီတက်မလိုက်ဘူး INGO NGO ဆိုတာကဖက်လိုက်မှုကင်းပြီးတော့ဟိုဓာတ်နေရမယ်လို့ဆိုပေမဲ့ကျမတို့ပြည်သူလူထုရဲ့ဆန္ဒဟာကျမတို့ရက်ထွက်ဖွဲ့စည်းရဲ့ဆန္ဒပဲဖြစ်တဲ့အတွက်ပြည်သူဆန္ဒနဲ့ညီကျမတို့ကတက်နိုင်ကြမြရေကောက်ပွဲတွေမှာပဲဖြစ်ဖြစ်အသိပညာပေးတဲ့လူတွေပဲဖြစ်ဖြစ်စောင့်ကြည့်ရေးပဲဖြစ်ဖြစ်ကျမတို့တက်နိုင်ကြမြတွန်းအားပေးပြီးတော့အရေးတစ်ခုကိုပအောင်လုပ်ခဲ့ကြတယ်ဒါပေမဲ့ထင်တယ်လို့ကျမတို့ဒီဘက်မှာကျမတို့အနေနဲ့ရက်ထွက်ဖွဲ့စည်းများနဲ့ energy အစိုးရအလှတော်နဲ့ဆက်ဆံရေးကအကောင်းကလားဆိုတော့သင်တလောက်တော့အကောင်းမနေဘူးဆိုတာလေတွေ့ရတယ်ဒါလည်းကျမတို့ယုံကြည်မှုတွေမှာဘာတွေအားနည်းနေတယ်လဲဆိုတော့ကျမတို့ကခိုင်ခံရှင်တွေပဲပြီမှာပဲဖြစ်ပါတယ
်ဟုတ်ကဲ့အဲ့သင်တလောက်အမကောင်းဆိုတာဘာကြောင့်ကျွန်တော်တို့သိရတော့တကယ်တမ်းပြောရင် NLD အစိုးရမဖြစ်ခင်မှာတိုက်ခတ်ပါတီအနေနဲ့ရှိစင်မှာဒီ CSU အဖွဲ့အစည်းတွေတော်နီးကရက်လုတ်ခဲ့တယ်လို့ပဲဒီအိုက်ကတက်ကြွလှုပ်ရှားသူတွေတော့များလဲ CSU တွေမှာပါခဲ့တာတွေလည်းရှိပါတယ်ဒါပေမဲ့သင်တလောက်ဆက်ဆံရေးအမကောင်းဆိုတာဘာကြောင့်လို့ထင်ပါလဲဘာလို့သုံးသပ်မိပါလဲမခင်လေ
အဲ့ဒါကတော့ကျမကဒါကျမရဲ့တူတဲ့အမြင်ဆိုရင်ဒါက energy အစိုးရအနေနဲ့သူ့မှာကဟိုပြောလို့ရှိရင်ဟိုဘေးကျန်တဲ့အနေအထားတစ်ခုကိုလည်းကျွန်တော်တို့လေ့လာမိပါတယ်ဥပမာတက်မတော်နဲ့ဆက်ဆံရေးကိစ္စရှိနေအခြားတော့သူ့မှာဟိုတကယ်အကဲဆက်တဲ့ကိစ္စတွေရှိနေခါကြတော့ရက်ဖက်ဖွဲ့စည်းနေကြတော့လေသူတို့ကအဲဒီခါကျရင်ကျမတို့ရက်ဖက်ဖွဲ့စည်းတွေကတကယ်ဒီကြလွတ်လပ်တဲ့အဖွဲ့အစည်းမျိုးရက်တူဖြစ်တဲ့အတွက်တခါတည်းမှာလွတ်လွတ်လပ်လပ်လှုပ်ရှားဆောင်ရွက်တာရှိတယ်။အဲ့လိုလွတ်လွတ်လပ်လပ်လှုပ်ရှားဆောင်ရွက်တဲ့စီမံကိန်းကြီးတွေဆိုရင်လည်းဆက်ပြီးတော့အကောင်းဆုံးမဖွင့်နိုင်အောင်ကျမတို့တွေကပြည်သူတွေရဲ့အမြင်တွေကိုတင်ပြတာရှိတဲ့အခါမှာအဲ့ဒီအပေါ်မှာသူတို့ကစိုးရိမ်မှုလွန်ကဲတာလည်းချက်ကောင်းဖြစ်မယ်။ဒီလိုမျိုးရက်ဖက်ဖွဲ့စည်းတွေနဲ့တကယ်ပဲပူးပေါင်းဆောင်ရွက်မှုတွေလုပ်လိုက်လို့ရှိရင်တစ်ဖက်မှာသူတို့လုံ့ဆရာတွေမှာအခက်အခဲတွေများတွေ့သွားမလား။ဒါမျိုးကိုလည်းသူတို့စိုးရိမ်တာချက်ကောင်းလည်းဖြစ်နိုင်တယ်။နောက်တစ်ခုကတော့သူတို့စိတ်ထဲမှာကရက်ဖက်ဖွဲ့စည်းဆိုတာအခုတက်လာ တဲ့လူတွေထဲမှာဟုတ်ပါတယ်ကျွန်တော်တို့အရင်ကအရက်ဖက်ဆွဲစီမှာတက်ကြထုတ်ရှားတဲ့လူတွေနိုင်ငံရေးကျဆောင်းဟောင်းတွေပါတယ်ဆိုပေမဲ့သူတို့တူးချင်းတွေရဲ့ကိုယ်ပိုင်ခံစားချက်တွေကိုယ်ပိုင်ယုံကြည်ချက်တွေရှိပေမဲ့အဖွဲ့အစည်းတစ်ခုပါတီတစ်ခုမူဝါဒတစ်ခုရဲ့အောက်ကိုရောက်သွားရင်ဒီမူဝါဒကိုသူတို့လေးစားလိုက်နာရတာဖြစ်တဲ့အတွက်ဒီပါတီတို့မဟုတ်ဒီအစိုးရရဲ့မူဝါဒအောက်မှာပဲလှုပ်ရှားယုံကန်တဲ့အခါမှာသူတို့ကိုယ်တိုင်နဲ့ခိုင်ခံရှင်တွေမှာလည်းအဆင်မပြေမှုတွေရှိကောင်းရှိမယ်ဆန္ဒရတော့လှုပ်ချင်တယ်သူတွေမဲ့စီကံအစီအစဉ်ကံရမလုံနိုင်တာတွေလည်းရှိကောင်းရှိမယ်ဒါပေမဲ့ဒီမှာတို့တူးချင်းအနေနဲ့ဆက်ဆံကြတဲ့အခါမှာတော့ဘာမှပြဿနာမရှိနေဘူးနောက်တစ်ခုရှိနေတယ်ကျမတို့အခက်အခဲကိုပွင့်လင်းပြောရမယ်ဆိုရင်ခုနကျမပြောတဲ့ trust ပေါ့ယုံကြည်မှုကိစ္စအပဲပြန်ရောက်တယ်ဒီအရက်ဖွဲ့ဖွဲ့စည်းဟာအရင်တုန်းကဘလို့နောက်ကျောင်းရခြင်းရှိခဲ့လဲဒီအရက်ဖွဲ့ဖွဲ့စည်းမှာပါဝင်တဲ့လူတွေကသူတို့နဲ့ဘလောက်ရင်းနှီးကျွမ်းဝင်ပြီးတော့ဒီလူတွေအကြောင်းကိုသိတယ်အဲ့လိုမျိုးသူတို့စိတ်ချရမယ်လို့ယုံကြည်မျိုးတဲ့လူမျိုးဆိုရင်တော့သူတို့စိတ်ချလက်ချနဲ့ဆက်ဆံပြီးတော့ဆောင်ရွက်တာတွေရှိတယ်ဆိုပေမဲ့ဒီအင်တာမအရင်တုန်းက monitor အလုပ်ကိုလုပ်တယ်ကျမတို့စောင့်ကြည့်တဲ့အလုပ်ကိုလုပ်ခဲ့တယ်တော့မဟုတ်ရင်သူတို့ရဲ့ဟိုအတန်တွေကအရန်ကိုပဲအဲကြကြေငောင်ငောင်နဲ့မြေပြင်ကအချိန်တွေကိုပြောလို့ရှိရဆိုတဲ့လူမျိုးတွေကတော့တော်တော်လေးသူတို့စိုးရင်ချင်းနဲ့တတိထားတဲ့အဲပုံစံမျိုးတွေလည်းတွေ့ရတော့သူတို့ရဲ့စိုးရင်ချက်ကကျမတို့တေချာမသိဘူးဒါမှမဟုတ်ဒါပေမဲ့ခုနကကျမပြောသလိုပဲစိုးရင်မှုတွေအရန်လွန်ခဲ့တဲ့ခါကျတော့တကယ်တော့အလုံးမချစ်ပင်နဲ့ပို့ပြီးတော့တစ်ဖက်နဲ့တစ်ဖက်ချမ်းမှာမိကျက်တဲ့သဘောပဲအဖြစ်တာကိုတွေ့ရတယ်။ဒါကကျမ NLD စုရတက်လာတဲ့နောက်ပိုင်းအခုနောက်ပိုင်းမှာတော့ကျမလေ့လာကြည့်လို့ဆိုရင်လွတ်တော်မှာပေါ့စုရတွေမှာပေါ့ဒီရက်ဖက်ဖွဲ့စည်းတွေနဲ့အရင်ကားတဲ့ဆိုင်ပို့ပြီးတော့ချွတ်ချွတ်မှုတွေဆက်ဆံနိုင်အောင်သူတို့ပို့ပြီးတော့တတိထားပြီးတော့လှုပ်ဆောင်လာတဲ့ပြုပြင်ကြောင်းလဲတိုးတက်မှုအနည်းငယ်ကိုလည်းကျမတော့တွေ့ရပါတယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော် match ရှူရှူစိတ်လက်ကိုဒါနဲ့ပတ်သက်လို့မေးချင်ပါတယ်ခုနကမခင်လေးဆွေးနွေးသွားတာနဲ့ပတ်သက်လို့တိကတော့ NLD မှာဒီ CSO နဲ့ CSO နဲ့ပတ်သက်ပြီးတော့စိုးရင်စရာများရှိနေလား NLD ရဲ့ဒီ CSO နဲ့ပတ်သက်လို့မူဝါဒကိုဘယ်လိုများရှိပါလဲခင်ဗျာ
။ဟုတ်ကဲ့တော့လေကျမအမြင်ပေါ့နော်ဟိုတိုက်ပြီးတော့စိုးရင်စွာတော့မဟုတ်ဘူးသို့တော့ပါတီမေကလေတခြားအာကိစ္စတွေလောက်ရတယ်။နောက်ကျမတို့ပါတီစီနီစီကန်လည်းရှိတော့ဥပမာကျမတို့ကိုယ်စားလှယ်တွေပေါ့ကိုယ်စားလှယ်ကြတော့အရင်လိုမျိုးမဟုတ်တော့ဘူးလေကိုယ်စားလှယ်ကြတော့သူ့မယ်ကလိုက်နာမယ်စီနီစီကန်တွေရှိရပေါ့နော်အဲကျမတို့က CSO ဒီ CSO ရဲ့အကြောင်းကိုကျမတို့ကောင်းကောင်းသိတယ်သူကဘာတူလဲသူရဲ့နောက်ကြောင်သူရဲ့လောက်ဟာကိုသိရဆိုတော့နောက်မှခင်လေးပြောရဆိုကျမတို့ကဒါပုံမှန်လေးနဲ့ဆက်ဆက်လို့ရတယ်ပေါ့နော်နောက်ပါတီနဲ့လည်းရှိတ်ဆက်ပြီးတော့လည်းဒါတချို့ဟာဆိုဆောင်ရွက်နေရပဲလေအဲတော့ကျမတို့ရှင်မယ် CSO ကလူတွေပေါ့နော်ကျမမြင်တာပေါ့လေကျမတို့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်နေရဲ့ CSO ရဲ့ကျမတို့ဒီမိုကရေစီတွားနေတဲ့ကျမတို့အလုံးရဲ့အတွေ့အကြုံကနည်းနည်းလူတွေအခါ CSO ဆိုတာကိုဟိုသိသိချင်းချင်း definition ပေါ့နော်အဲ့လိုဖွင့်ဖို့ရေနောက် CSO ရဲ့အခန်းကဏ္ဍဘာလဲပေါ့ဒါကိုတက်တက်မတ်မတ်ပေါ့နော်တက်မှတ်ထားတာကျမတို့မရှိဘူးလို့ထင်တယ်ဟိုအရင်ကကျမတို့လုပ်တယ်ဆိုတာဒီတိုင်းပဲလေမတက်မှတ်လဲကိုယ့်ဘာကိုယ်ပဲလုပ်ခဲ့ကြပေါ့ဒါနိုင်ငံတကာရဲ့ trend ပေါ့နောက်ခုကျတော့အခုနိုင်ငံတကာမှာလည်း trend ကဒီနိုင်ငံ democratic movement ကိုတွားမယ် democratic nation တွားမယ် CSO ရဲ့အခန်းကဏ္ဍပေါ့နော်ကျမတို့ကဘယ်နေရမယ်တော့ CSO ကဘလို့ပေါ့နော်စသဖြင့်ပေါ့အချို့နိုင်ငံတချို့ဆိုလို့ရှိရင်နိုင်ငံတော်ကတော့မှ budget ချပြီးတော့နိုင်ငံတော်ကမလုပ်ဘူးရှုံးကမလုပ်ဘူး CSO လုပ်ခိုင်းတာတွေရှိရလေ
ဟုတ်ကဲ့
ကျမတို့ကအဲ့လောက်ထိမရောက်သေးဘူးဟုတ်ကဲ့
ဟုတ်ကဲ့
အဲ့တော့ကျမတို့ကျွန်တော်ခုနကယုံကြည်မှုဆိုတာလေတရားနဲ့တရားကြားမယ်ဟိုဘုခေါ်မယ်ပေါင်းဆက်လုပ်ကြိုင်နေဟာလေအသိပြောအလေးချင်းမရှိသေးဘူးပေါ့နော်ဟိုကျမတို့အရင်တုန်းကတော့အစိုးရအနေနဲ့လောက်တာမဟုတ်ဘူးလေအဲအဲ့ခါကျတော့ကျမတို့ကပုံစံတစ်မျိုးနဲ့လောက်ရှာတာပေါ့ဒါပေမဲ့အခုကိုကအစိုးရဖြစ်သွားပြီဆိုတဲ့ခါကျတော့အဲ့ဒီအချိန်မှာ CSO နဲ့ဘယ်လိုမျိုးပေါ့နော်ဟိုပူးပေါင်းလုပ်အောင်လဲဆိုတော့CSO ရလည်းအဲကိုတင်တဲ့အစိုးရနဲ့ဘယ်လိုပူးပေါင်းလုပ်အောင်လဲဆိုတဲ့ဟာကြီးကျမတို့မှဟိုအလေးချင်းမရှိခဲ့ဘူးလေအဲ့ခါကျတော့တ
ရားနဲ့တရား
နဲ့ပေါ့နော်ဟိုကျမထင်တယ်စစ်စစ်မှု
လေးအားနဲ့မရှိရှိစိန်လဲရဲ့မရှိစိန်လဲရဲ့တူးချင်းအမြင်ပေါ့ဒီ
ဘလို့ပေါ့ဟောင်းတူတူဆိုတာသူကလည်းအပြန်လာအကဲခတ်နေတဲ့အနေအထားမျိုးပေါ့နော်ဟိုနောက်ပြောဒီဆိုရမယ်လားချလုံးရရဲ့အများကြီးပေါ့ငင်းချမ်းရေးအတွက်လို့ကဒါလေးအများကြီးပေါ့နော်အဲ့မှာကျမတို့ကဦးစားပေးရမယ့်ဟာလေးရှိနေတယ်ပေါ့နော်အဲ့တော့ဟိုကျမအမြင်ကတော့ပေါ့နော်ဟိုအခက်နဲ့တစ်ဖက်ပေါ့ပို့ပြီးတော့မှပုံမှန်လင်းလင်းနဲ့တွေးဆောင်ဆွေးနွေးလို့ရမယ်အဲဟိုပါတော့ platform လေးတစ်ခုတော့လိုမယ်လို့ကျွန်မမြင်
တယ်ပေါ့မရှိစင်လဲတူတူလေးတစ်ခုဖြစ်ပြီးပါဟိုဟာလေးအတိကမရှိစင်လဲတူးချင်းအမြင်ကရော CSO တွေအားကောင်းလာဖို့ဆိုရင်မြန်မာနိုင်ငံမှာအခုလက်ရှိအချိန်ကြီးဘာတွေလိုအပ်နေရလို့မြင်လဲ
အဲကျွန်မမဆိုတာပြောလို့ပေါ့ CSO ရဲ့အခမ်းကဏ္ဍကပေးနေရမယ် CSO ကနော်ပင်နေရာတွေပေါ့နိုင်ငံရဲ့ဦးစားပေးလုပ်ငန်းတွေရှိပင်နေရာတွေမှာတော့ CSO ကြီးကဘာလုပ်လို့ရတယ်ဆိုရဲပေါ့နော်ဟို view ပါပေါ့အဲ့လိုမျိုးတွေလည်းရှိဖို့လိုတယ်ဒါဆိုရမယ်လည်းရှိဖို့လိုတယ်ပေါ့နော်ပင်နေရာမှာပူရမှာဘယ်လိုပူပေါင်းမလဲဒီအစားနောက်စားဟိုနောက်ဆုံးဘတ်ဂျက်ကအစားပေါ့နော်ကျမတို့ဘယ်လိုခွဲဝေမလဲ အဲ့ဒါမျိုးတွေကဆိုဟိုရှိဖို့လိုမယ်လို့ကျွန်မမြင်
ဟုတ်ကဲ့ကျွန်တော်မက်ခင်လေးကိုမေးချင်ပါတယ်နောက်ဆုံးခုနကမက်ရှူစင်လက်ပြောသွားတဲ့ထက်မှာ CS တွေရဲ့ပတ်သက်လို့တတ်မှတ်မှတ်ရှိဖို့ဟောအဲ့တော့ကျွန်တော်ကမေးချင်တာကအစိုးရဘက်ကရောသူတို့ရဲ့နိုင်ငံတော်မူဝါဒဆိုင်ရာကိစ္စတွေမှာ CS ကိုဘယ်လောက်ထိတင်ရပေးပါလဲအထူးဖြစ်ဆိုညီညာရေးလုပ်ငန်းစဉ်လိုဟာမျိုးမှာပေါ့နော
်ဟုတ်ကဲ့ဟိုပထမပိုင်းမှာတော့ဒီကျွန်တော်တို့ကဥသိမ်းစိန်နဲ့ထက်တဲ့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းရဲ့အခမ်းအနားညီညာရေးမှာပါဝင်ဖို့ဒီပါဝင်မှုအတွက်ကိုကျွန်တော်တို့အစင်တစိုက်တောင်းဆိုခဲ့ကြတယ်။အခု27ရာစုပင်လုံးမှာတော့ဟိုအရက်ဖက်ဖွဲ့စည်းအချို့ကိုပေါ့နော်ဒါအာဖိတ်ခေါ်တာတွေတက်ရောက်ခိုင်းတာတွေရှိရဲဒါပေမဲ့အခုချိန်ဒီအရက်ဖက်ဖွဲ့စည်းတွေရဲ့ကဏ္ဍတီးခြားကဏ္ဍအနေနဲ့အဲဆွေးနွေးတဲ့ကိစ္စမျိုးပဲဖြစ်ပြီးတော့ parallel တော့တွားနေပြီးတော့ကျွန်တော်တို့ဒီအထက်ထဲမှာဝင်ပြီးတော့ဆွေးနွေးနိုင်ပွားတော့အားနည်းတယ်ပေါ့အခြားနေရာတွေမှာလည်းကျွန်မထင်ပါတယ်ဟိုအဲ့လိုပဲပေါ့နော်နည်းနည်းလေးတော့ကျွန်တော်ပူပေါင်းဆောင်ရွက်ပြီးတော့လှုပ်ဖို့ဟာတွေမှာအားနည်းနေတယ်လို့ကျွန်မအပန်တိုင်းပြောချင်ပါတယ်။ဒါဘာပြောချင်တာလဲဆိုကျွန်မအပြစ်ပြောတာမဟုတ်ပါဘူး။ဒီထက်ပိုဆောင်ရွက်စီချင်တာပါ။အထူးသဖြင့်ဆိုရင်ကျွန်တော်တို့အခု budget ဖွင့်လဲမြင်တာမှုအာဂရီလိုက်စားမှုတိုက်ချက်ရေးဒီလိုကိစ္စတွေအစိုးရရဲ့စီမံကိန်းကိစ္စတွေပါဆိုလို့ရှိရင်အစိုးရကနေရာတကာလိုက်မကြည့်နိုင်ပါဘူး။ကျွန်တော်တို့အရက်ဖက်ဖွဲ့စည်းတွေကနေပြည်တော်လုပ်နေတဲ့အခါကျတော့ဒီနေပြည်တော်ဖြစ်နေတဲ့အခြေအနေဒေတာကန်ရဲ့အခြေအနေအတင်းပြတ်ချဆောင်မှုတိုက်ချက်ရေးအတွက်ကိုကျွန်တော်တို့ဘယ်လိုလုပ်နိုင်လဲဆိုတဲ့ဟာကိုအစိုးရတုံ့ပြန်ရင်ဒီလွှတ်တော်ကိုယ်စားလှယ်လွှတ်တော်တွေနဲ့ကျွန်တော်တို့ကပူးပေါင်းပြီးတော့အောက်ကအောက်ခြေကအတန်ကိုကျွန်တော်တို့ကပြန်ပြီးတော့ဟိုပြန်ပြီးတော့ပို့ပေးနိုင်တယ်အစိုးရအနေနဲ့သူကိုယ်တိုင်လည်းလုပ်ချင်တယ်လို့ပဲနဲ့ဒီရက်သက်ဖွဲ့စည်းရဲ့အတန်ကိုနားထောင်လိုက်တာသူတို့ရဲ့ research တွေသူရဲ့သူတည်တာစာတမ်းတွေအကြံပြုချက်တွေမူဝါဒကိုကြည့်လိုက်ရုံနဲ့သူတို့အငွေတကူပဲသူတို့ခက်ခက်ကြဲလုပ်ချင်မလို့ပဲသူတို့အကြံဉာဏ်တွေရနိုင်ပြီကျွန်တော်ပြောချင်တာပေးတဲ့အကြံတိုင်းကျွန်တော်တို့ယူစရာမလိုပါဘူးဒါကကိုယ့်ရဲ့မူဝါဒစိတ်ရဲ့ policy နဲ့ကိုက်ညီမှယူဆိုပေမဲ့ကျွန်တော်တို့ထိုင်နားထောင်ပြီးမယ်သူတို့ရဲ့အကြံပြုချက်တွေကနေမှကျွန်တော်တို့ထင်ရင်စဉ်းစားတဲ့အချက်တွေစဉ်းစားမယ်ဆိုရင်အစိုးရထမ်းနေရတဲ့ဝန်ထုံးမပူရတဲ့အနည်းငယ်ရော့သွားမယ်လို့ကျွန်မယုံကြည်ရဲ့ပေါ်ပြီးတော့အားကောင်းတဲ့ကြောင်ရည်မှုမျိုးဖြစ်ဖို့ဆိုရင်တော့ကျမတို့အရက်ဖက်ဖွဲ့စည်းတွေအရက်ဖက်ဖွဲ့စည်းမှာ
ဟုတ်ကဲ့မက်ခင်လီချုပ်ပြီးပါဦ
းအရက်ဖက်ဖွဲ့စည်းလို့ပြောလိုက်ရင်စံနှပြတဲ့သူတွေကိုပဲမြင်နေပြီးတော့တကယ်မူဝါဒပိုင်းဆိုင်ရာမှာ policy ပိုင်းဆိုင်ရာမှာအကြံပြုနိုင်တဲ့အဖွဲ့အစည်းမျိုးတွေလို့ data ဖွံ့ဖြိုးရေးအတွက်တိတိယောက်လုပ်ပေးနိုင်တဲ့အဖွဲ့အစည်းတွေကိုတိတ်ပြေးမမြင်တာမျိုးတွေဖြစ်နေတတ်တယ်အဲ့တော့အဲ့လိုအဖွဲ့အစည်းတွေအများကြီးရှိတဲ့အတွက်သူတို့နဲ့ပို့ပြီးပူးပေါင်းဆောင်ရွက်ခြင်းအပြင်အစိုးရတွားနေတဲ့လမ်းကြောင်းမှာပို့ပြီးတော့ democracy လမ်းကြောင်းပေါ်မှာပို့ပြီးခိုင်ခိုင်မာမာဖြစ်အောင်အားပေးနိုင်တယ်လုပ်နိုင်တယ်လို့ကျွန်တော်ပြောချင်တ
ာမက်ခင်လီကျေးဇူးပါခင်ဗျာကျွန်တော်တို့ဓာတ်ရည်လေးလိုက်စီစဉ်အချိန်လေးဆစ်သွားလို့ပါပေါင်းဆွေးနွေးပေးတဲ့မက်ရှိရှိစိန်လက်ကောင်မက်ခင်လီကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတို့ရရှိနေအားလုံးလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
အင်္ဂါညဗီရီဓာတ်ရည်လေးလိုက်အစီအစဉ်ကိုကုသညွန်ဟူကဆွေးနွေးတင်ဆက်ခဲ့တာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ပြောပြပေးပါအောင်ဗျာ
စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်အနီးကတပုံတို့ထင်းချုပ်ရာအရှေ့ပိုင်းဂူတာမှာဒီကနေ့အင်္ဂါနေ့အစိုးရလိုလားတဲ့တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးလူပေါင်း45ဦးသေဆုံးရတယ်လို့စီးရီးယားစီရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။မနေ့တနင်္လာနေ့ကလေးချောင်းကနေတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်အဲ့ဒီဒေသမှာပဲလူပေါင်း100နီးပါးသေဆုံးခဲ့ရတယ်လို့ဗီတင်အခြေစိုက်စီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကလည်းပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်က2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုအပေါ်သမ္မတဟောင်းဘရက်အိုဘားမာအနေနဲ့လက်လွတ်စပွဲကင်တွယ်ခဲ့တယ်လို့ထပ်မံဆွတ်ဆွဲလိုက်ပါတယ်။သမ္မတထရန့်ကသမ္မတအိုဘားမာအနေနဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲအပြီးကာလအထိသမ္မတတာဝန်ယူခဲ့တာဖြစ်လို့ဒီရုရှားဘက်ကဝင်ရောက်ဆွတ်ဖက်ခဲ့မှုအပေါ်ဘာကြောင့်တစုံတရာအရေးမယူခဲ့ရသလဲလို့ Twitter လူမှုကွန်ရက်မှာမနေ့ကရေးသားလိုက်တာဖြစ်ပါလိမ့်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00 line number 1925 32နဲ့ line လက်190ရူကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်နေအားလုံး BND ရဲ့ကင်းဝေးကြပါစေ။ VV ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညင်ဝင်းပါ
This program has come to you from the Voice of America, Washington.